Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတိုင်းရ2024ခုနှစ်ဩဂုတ်လ3ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။မန္တလေးတိုင်းတပိတ်ချင်းမြို့ချောင်းကြီးရဲစခန်းကိုသိမ်းပိုက်လိုက်ပြီးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားဝန်ကြီးချုပ်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။တရုတ်နယ်စပ်ဆေးရုံတစ်ခုကိုစစ်ကောင်စီဘုံကျဲလို့လူ၁၀ဦးသေဆုံးသွားပါတယ
်။မန္တလေးတိုင်းတပိတ်ချင်းနယ်စကိုင်းတိုင်းကောလင်တို့ကတိုက်ပွဲတွေအခြေအနေကိုသတင်းတွေပြီးမှအရင်ဆုံးတင်ပြမှာဖြစ်ပါတယ်။ဒီနောက်မှာတော့အင်ဒိုပစိဖိတ်ဒေသအရှေ့အမေရိကန်နဲ့မဟာမိတ်တွေအဆင့်နှင့်ဖြစ်မှုအခြေအနေစတဲ့သတင်းဆောင်မတွေအပြင်ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာအကြောင်းသတင်းဆောင်မတွေကိုလည်းကောက်နှုတ်တင်ပြမှာဖြစ်ပါတယ်။အမျိုးသမီးကန္တသုတဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာပတ်ဆင်ကဏ္ဍတို့ကိုတော့နောက်ပိုင်းမှာကြည့်ရှုနားဆင်ချရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်ဧကပြောပြပေးပါမယ်ရှင်။
ကာဇာအပြစ်ရရေးနဲ့တစားကန်တွေလွတ်မြောက်ရေးစစ်ဆန်နှိမ့်နိုင်မှုတွေပြုလုပ်ဖို့လာမယ့်ရက်ပိုင်းအတွင်းကိုင်ရိုမြို့ကိုအစ္စရေးကိုယ်စားလှယ်အဖွဲ့တွားရောက်မှာဖြစ်ကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုယုံကတောက်ကြနေမှာပြောပါတယ်။နှိမ့်နိုင်ရေးအဖွဲ့ဟာစနေညဒါမှမဟုတ်တနင်္ဂနွေနေ့မှာထွက်ခွာမယ်လို့ဆိုပါတယ်။အရှေ့လေပိုင်းမှာအကြမ်းဖက်မှုတွေပြင်းထန်လာနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါဝင်နိုင်ငံတကာကသတိပေးနေခြင်းဖြစ်ပါတယ်။အီရန်မှာထိတ်တန့်ဟားမတ်ခေါင်းဆောင်တူကိုတပ်ဖြတ်လိုက်တာဟာအစ္စရေးနဲ့ဟားမတ်ကြားပြစ်ခတ်ရစဲနိုင်ရေးအတွက်စစ်ဆန်ညှိနှိုင်းဖို့ကြိုးပမ်းချက်တွေကိုအထောက်အကူမပြုဘူးလို့သမ္မတဘိုင်ဒန်ကဂျာတာဘရင်းနီနှောင်းပိုင်းမှာသတင်းတောက်တွေကိုပြောထားတာပါ။အစ္စရေးဝန်ကြီးချုပ်နဲ့သူပြုံးပြွန်လင်းလင်းဆွေးနွေးခဲ့တယ်လို့လည်းဆိုပါတယ်။ကျွန်တော်တို့မှာပြစ်ခတ်ရစဲရေးအတွက်အခြေခံသဘောတူညီချက်တွေရှိပါတယ်။သူကအဲ့ဒါကိုဆက်လုပ်သင့်ပါတယ်။အခုပဲရှေ့ဆက်သင့်တယ်လို့ဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကလည်းပြစ်ခတ်ရစဲရေးကသာအကြမ်းဖက်မှုနဲ့ဒုက္ခတန်တရာကိုရပ်တန့်ကရပ်နိုင်ဖို့တခုတည်းသောနည်းလမ်းဖြစ်တယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကတော့ဟားမတ်ကိုလုံးဝအောင်ပွဲရတဲ့အထိအနိုင်ယူနိုင်မှုစိတ်ပိုင်းဖြတ်ထားကြောင်းပြောပါရတယ်။တစ်ဖက်မှာလည်းအစ္စရေးအနေနဲ့မကြမ်းမင်းအဖြစ်ခဲ့တဲ့စိတ်လုံနိုင်မှုမျှော်လင့်ထားပြီးဒီအတွက်လှုပ်ဆောင်နေတယ်လို့ဆိုပါရမြ။ရုရှားနဲ့အနောက်နိုင်ငံတွေကြားအကျဉ်းသားလဲလှယ်မှုကြောင့်ပြန်လွတ်လာသူတချို့ဟာအစိုးရအတွက်လုံခြုံရေးနဲ့ထောင်လိုင်းရေးအလုပ်တွေလုပ်ပေးခဲ့သူတွေဖြစ်ကြောင်းရုရှားတာဝန်ရှိသူတွေကတောက်ကြနေမှာပထမဆုံးအကြိမ်ထုတ်ပြောပါရတယ်။လွတ်လာတဲ့ရှစ်ယောက်ထဲမှာပါဝင်တဲ့ရုရှားသုတေသီသမားဗဒင်ခရစီကော့ဖ်ဟာအချိန်ကရုရှားလူမျိုးရေးဌာန FSB ရဲ့အထူးတပ်ဖွဲ့ Alpha Unit မှာသမ္မတဗလာဒီမီယာပူတင်ရဲ့တပ်တော်ဆောင်တချို့နဲ့အတူတာဝန်ထမ်းဆောင်ခဲ့မှုတယ်လို့ Kremlin သမ္မတရုံးပြောရေးဆိုခွင့်ရှိသူ Dmitry Peskov ကပြောပါတယ်။ Slovenia ကနေလွတ်မြောက်လာသူဇုံတွဲဖြစ်တဲ့ Artem နဲ့ Anna Dalsev တို့ကလည်းလျှို့ဝှက်ထောင်လိုက်ရေးအရာရှိတွေဖြစ်ကြောင်းသူကအတည်ပြုပါတယ်။ခရစီကော့ဖ်ဟာဆိုရင်2019ခုနှစ်တုန်းကဘာလင်မြို့တော်ကပန်းညာတစ်ခုထဲမှာရုရှားခွဲထွက်ရေးသမားချက်ချင်ညာတပ်ဖွဲ့ဝင်တူကိုတပ်ဖြတ်မှုနဲ့ဂျာမနီမှာထောင်တစ်သက်ကျနေတာပါ။ဆေးခေနောက်ပိုင်းအကြီးမားဆုံးအကျဉ်းသားလဲလှယ်မှုသဘောတူညီချက်နဲ့ပြန်လွတ်လာသူတွေကိုသမ္မတပူတင်ကမော်စကိုလေဆိပ်မှာကိုယ်တိုင်တွားရောက်ကြိုဆိုခဲ့တယ်လို့သူတို့ကိုနိုင်ငံတော်စုတစိတ်ချီးမြှင့်မယ်လို့လည်းကတိပြုထားပါတယ်မြတ်။ဗင်နီဇွဲလားမှာငင်းပွားပွဲရွေးကောက်ပွဲပြီးအတိုက်ခံခေါင်းဆောင်မာရီယာဘာပရှာဒိုရဲ့ဌာနချုပ်ကိုမျက်နှာဖုံးဆွတ်တိုက်ခိုက်ရေးသမားဒါဇင်ဝဲလောက်ကတိုက်ခိုက်ခဲ့လို့အကြမ်းဖက်မှုတွေအရှိန်မြင့်လာနေပါတယ်။မနေ့3နိုင်ဝင်းကျင်မှာစီးနှင်းမှုဖြစ်ခဲ့ကြောင်းမရှာဒိုရဲ့ပါတီကပြောပြီးတိုက်ခိုက်သူတွေဟာတကားတွေကိုချိုးဖျက်ခါအဖိုးရံဆာရက်ဆာရက်အနေနဲ့ပစ္စည်းတွေကိုလှည့်ယူသွားတယ်လို့ဆိုပါတယ်။မရှာဒိုရဲ့ပါတီကထုတ်ပြန်တဲ့တပ်ပုံတွေထဲမှာတော့နိုင်ငံတွေမှာအနေအယောင်ဖျန်းစည်းတွေဖုံးနေတာကိုတွေ့မြင်ရပါတယ်။မျိုးသမီးအတိုက်ခံခေါင်းဆောင်မရှာဒိုကတနင်္ဂနွေနေ့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်ကြဖို့တိုင်းပြည်နဲ့နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းတောင်းဆိုနေတာပါ။ဒါပေမဲ့သူ့ကိုဖမ်းဆီးမယ်ဆိုပြီးဗင်နီဇွဲလားသမ္မတနီကိုလတ်မရူဒိုကချိန်ချောက်ထားလို့မရှာဒိုဟာပုံအောင်နေရပါတယ်။ဒါပေမဲ့စနေနေ့မှာနိုင်ငံအနှက်စူဝေးလှုပ်ရှားကြဖို့ထောက်ခံသူတွေကိုလူမှုမီဒီယာဗီဒီယိုအတဆင့်တောင်းဆိုထားပါတယ်။အမေရိကန်ကတော့တိုက်ခံတွေကိုထောက်ခံပေးထားပြီးမရူဒိုအနိုင်ရကြောင်းကြေညာချက်ကိုလက်မခံဘဲသမ္မတလောင်းတူးဖြစ်တဲ့အက်ဒမန်ဒိုဂွန်ဇာလက်စ်ကိုအနိုင်ရသူအဖြစ်အသိမှတ်ပြုကြောင်းဂျာတာဘရီနီနှောင်းပိုင်းကကြေညာခဲ့ပါတယ်မြတ
်ဗီဝင်မြန်မာပိုင်းရဲ့မနေ့ကင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူတို့မိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူတို့မိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုတို့ channel 101 ဒါမှမဟုတ်လေ Thaicom 6 Jodu channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။စနေနေ့မနေ့ view ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့အထူးကိုယ်စားလှယ်အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုသွားခဲ့တဲ့ဝင်ကြီးဥကူကိုလှိုင်ဟာကမ္ဘောဒီးယားဝင်ကြုံဟောင်ဟန်ဆန်နဲ့တွေ့ဆုံချိန်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့ပြင်ဆင်နေကြောင်းပြောခဲ့တယ်လို့စစ်ကောင်စီကတောက်ချာနေမှာထုတ်ပြန်ပါတယ်။ဥကူကိုလှိုင်ဟာခီးစဉ်တွင်မှဟွန်ဆန်ရဲ့သားဖြစ်သူလက်ရှိဝင်ကြုံဟွန်မန်နက်နဲ့တွေ့တဲ့တရက်ထဲမှာပဲဖခင်ဖြစ်သူအထက်လွှတ်တော်ဥက္ကဋ္ဌဟွန်ဆန်နဲ့တွေ့ခဲ့တာပါ။ဟွန်ဆန်နဲ့တွေ့ဆုံချိန်မှာဥကူကိုလှိုင်ကအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အတူစစ်ကောင်စီကသူ့ရဲ့လမ်းပြမြေပုံ၅ချက်ကိုဆောင်ရွက်နေပြီးဖြစ်ပေါ်တိုးတက်မှုတွေကိုမျှဝေခဲ့တယ်လို့ဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံဝန်ကြီးဟွန်မန်နက်ရဲ့လူမှုမီဒီယာကထုတ်ပြန်ချက်ထဲမှာတော့မြမအကြက်တဲ့အမြန်ဆုံးဖြစ်ရှိနိုင်မှုမျှော်လင့်ကြောင်းနဲ့စစ်ကောင်စီကိုယ်စားလှယ်နဲ့တွဲဆုံချိန်မှာမြမအရေးလက်တလောဖြစ်ပေါ်တိုးတက်မှုတွေကိုအလေးပေးဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကမ္ဘောဒီးယားမြမနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဟာနယ်ပယ်များစွာမှာအလားအလာကောင်းတွေရှိနေဆဲဖြစ်ကြောင်းအလေးပေးပြောခဲ့ပြီးမဝေးတော့တဲ့အနာဂတ်မှာမြမနိုင်ငံကအခြေအနေတွေပြေလည်သွားလိမ့်ဖို့ပြောလင့်ထားကြောင်းဖော်ပြထားပါတယ်ခင်ဗျာတရုတ်နယ်စပ်အနေ MNDAA ကိုကန့်တက်ထိ ंछ ုပ်ထားတဲ့လောက်ကင်မျိုးကစစ်ရုံတရုံကိုစစ်ကောင်စီတပ်ကလေကြောင်းကနေတက်ခတ်ခဲ့လို့လူ၁၀ဦးသေဆုံးကြောင်းဒေသမီဒီယာတွေကိုကူကပ်ပြီး AFP သတင်းမှာတောက်ချာနေကဖော်ပြပါတယ်ဂျက်တာဘရီနေညနှောင်းပိုင်းမှာလောက်ကင်မျိုးကိုအနည်းဆုံး2ချိန်လေကြောင်းတက်ခတ်ခံရကြောင်းဒေသခံတူကပြောပါတယ်ဒေသခံမီဒီယာတစ်ခုကတော့တက်ခတ်မှုအတွင်းအရက်သား၁၀ဦးသေဆုံးခဲ့ကြောင်းမြို့ကန်တွေကိုကူကပ်ပြီးတော့ရေးပါတယ်MNDA ပြောရေးဆိုခွင့်ရှိသူကလည်းလောက်ကင်မြို့စေယုံစစ်ကောင်စီရဲ့လေကြောင်းတက်ခတ်ခံအကြောင်းအတည်ပြုပေမဲ့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးအတိအကျသတင်းမရသေးကြောင်းပြောပါရယ်စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးပြီးခဲ့တဲ့သတင်းပတ်တွေထဲမှာစစ်ကောင်စီကလောက်ကင်ကိုအကြိမ်ပေါင်းများစွာဘုံကျဲတက်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်မြို့ကန်တွေကြာသပတေးတွေကရိုက်ယူထားတဲ့ဓာတ်ပုံတွေမှာတော့လောက်ကင်မြို့ကလူသူကင်းမဲ့နေတဲ့လမ်းတွေကိုမြင်ရပါရယ်ရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်လဲရှိတဲ့လာရှုံမြို့မှာလည်းလက်ရှိအချိန်ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်ခင်ဗျာ။တရမွေလုပ်ငန်းတွေရဲ့လှည့်ပြားအလုတ်ခေါ်ယူမှုအန္တရာယ်ကြောင့်မြန်မာနဲ့ထိုင်းနိုင်ငံတွေကိုတွားရောက်မဲ့သူ့နိုင်ငံသားတွေကိုအီသီယိုးပီးယားအစိုးရကတတိပေးချက်ထုတ်ပြန်ထားတယ်လို့ဒေတာတွင်သတင်းတပုတ်မှတောက်ကြနေကဖော်ပြပါတယ်။ဒီနိုင်ငံတွေနဲ့တရမွေအလုတ်သမားဆိုင်ရာသဘောတူညီချက်မရှိဘူးလို့အီသီယိုးပီးယားနိုင်ငံသားရေးဌာနကပြောပါတယ်။အီသီယိုးပီးယားနိုင်ငံသားအများပြားဟာအတူရောက်အလုတ်ခေါ်စာတွေနဲ့အရှိတောင်အရှာနိုင်ငံတွေကိုတရမွေတွားရောက်ပြီးပွဲစားတွေရဲ့လှည့်စားတာခံနေရကြောင်းနိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတမ်ဘတ်ဂျီနဗီယူဒယ်တာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အီသီယိုးပီးယားနိုင်ငံသားအများပြားဟာထိုင်းနဲ့မြန်မာနိုင်ငံကိုအလုတ်ကင်ခွင်လန်းအတွက်တွားနေကြပေမဲ့အဲ့ဒီနိုင်ငံတွေနဲ့အလုတ်ကင်သဘောတူညီမှုလက်မှတ်ထိုးထားကြောင်းတမ်ဘတ်ဂျီနဗီယူကသတိပေးပါတယ်။တရမွေအလုတ်ပွဲစားတွေရဲ့လိမ်လည်တဲ့တန်ခံခဲ့ရသူတွေနဲ့အန္တရာယ်ရှိတဲ့အခြေအနေရင်ဆိုင်နေရတဲ့နိုင်ငံသားတွေကိုအကူအညီပေးနိုင်မှုဂျပန်နဲ့အိန္ဒိယကအီသီယိုးပီးယားတန်ယုံတွေမှာဆောင်ရွက်ပေးနေတယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲမှာအွန်လိုင်းလိမ်လည်လုပ်ငန်းဒါဇင်နဲ့ချီချေကုပ်ယူထားပြီးကမ္ဘာနိုင်ငံအနှံ့အပြားကအလုတ်ရှာဖွေသူတွေကိုလှည့်ပြားကအထမအလုတ်စီခိုင်းမှုတွေရှိနေတယ်လို့ American Indian Institute USIP ကဧပြီလတုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့နေ့ကိုကိုငိန်ချန်အေးတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်တဲ့ကအချက်ချာချတဲ့ချောင်းကြီးရဲစခန်းကိုတင်ပိုက်ခဲ့ကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စကိုင်းတိုင်းကောလင်းမြို့မှာလည်းအာနာသိန်းစစ်ကောင်စီတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေပြီးအရက်သားသေဆုံးမှုတွေနေအိမ်မိရှုခံရတာတွေရှိတယ်လို့ဒေသခံတို့ကပြောပါတယ်မန္တလေးတိုင်းနဲ့စကိုင်းတိုင်းတဲကနောက်ဆုံးရထားတဲ့စစ်ရေးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစော်မှုကျော်ကပြောပြထားပါတယ်ရှင်
။မန္တလေးမိုးကုတ်မြကြီးနာကားလမ်းပေါ်မှာရှိပြီးအချက်အချာကြတဲ့မန္တလေးတိုင်းတပိတ်ချင်းမြို့နယ်တဲကချောင်းကြီးရဲစခန်းကိုဇူလိုင်လ18ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးနှစ်ပတ်အကြာဩဂုတ်လ1ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ခက်ခက်ခဲခဲတိုက်ယူခဲ့ရတာဖြစ်ပြီးစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ပြင်ဦးလွင်ခရိုင်ပကဖတာဝန်ရှိသူတဦးကပြောပါတယ်
ပေကြီးမြို့နယ်တွေကချောင်းကြီးရဲစခန်းကိုပေါ့နော်ကျွန်တော်တို့ဒီဆွန်လာနောက်ဆုံးဘက်ကနေကျွန်တော်တို့ကနေဦးပိတ်ဆို့ခဲ့ပါတယ်ရဲဘော်တွေရဲ့ကြိုးစားမှုနဲ့အတူကျွန်တော်ဒီစခန်းကိုရရှိခဲ့တာပါတင်စီရမိတဲ့ပစ္စည်းတွေလည်းရှိပါတယ်ကျွန်တော်တို့ဒီဖန်စီရမိတုတ်စစ်တုံးမန်းတွေကိုလည်းကျွန်တော်တို့ငယ်ငယ်ရှင်းလေးတုံးနေတော့မလို့ကျွန်တော်တို့အနေနဲ့အတိအကျကျွန်တော်မထုတ်ပြန်မိတာပါ
ချောင်းကြီးရဲစခန်းမှာစစ်တပ်နဲ့ရဲအင်အားတရာနီးပါးတပ်ဆွဲထားပြီးတိုက်ပွဲအတွင်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအကြအဆုံးရှိခဲ့တယ်လို့စစ်တပ်ဘက်ကလည်းထွက်ပြေးသူတွေနဲ့တိုက်ဆုံသူတွေရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအမှတ်၁စစ်တပ်သားအောက်ရှိပြင်ဦးလွင်ရွှေဘိုခရိုင်တိုင်ရင်းနေနဲ့မြို့နယ်ပကဖတ်တပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စကိုင်းတိုင်းကမ်းပလူတောင်ပိုင်းမှာဆိုရင်လဲဇူလိုင်လနောက်ဆုံးအပတ်ကစလို့စစ်တပ်ကစစ်ကြောင်းထိုးနေတဲ့အတွက်ကျေးရွာဆေးရွာထံမင်းဲကဒေသခံအများအပြားနေရာစွန့်ခွာထွက်ပြေးနေရပါတယ်။နေအိမ်တွေမိရှုခံရတာရှိသလိုလက်နက်ကြီးထိမှန်ပြီးအရသာတည်ဆုံးတာတွေလည်းရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။26 29 28ပြ300တက်ရှုတွေပြ။တေခေါ်ဘကုမဲစေဗီရာပြည့်သောဘူကုအဲ့ဒါဒီကုန်မိရှုသွားတယ်ကွာကိုကုန်ပူတဲ့ကုန်ကသူ့သူ့ပေါင်းဆိုရင်400လောက်တရှိမယ်ကွာ400လောက်သူရောင်းနေထိုးတော့ပဲကွာကိုကထိုင်တာသူတို့ရောင်းနေထိုးပြီးတော့ထိုင်ထားတယ်ကွာဒီစီမင်းကုန်းထိုင်တယ်ကွာညောင်စင်ကြီးထိုင်တယ်ကွာပူတဲ့ကုန်ထိုင်ထားတယ်ကွာနေ့ရက်ဆယ်ရက်ဆက်ကုန်နေတာလောက်ပေါ့ဗျာလူကြီးရဆိုရင်အများကြီးရွေးပြပြီးလူကြီးရဆိုလို့ရှိရင်ကျွန်တော်တို့လည်းပြေးနေရတယ်ကွာဝေးကွေရာကိုပြေးနေရတယ်ကိုအဲ့ရသားဒီသေဆုံးတာသူတို့တို့ကလက်နဲ့ကြီးနဲ့ချတယ်ဒုံးကြီးနဲ့ချတာနဲ့သေဆုံးရတယ်ဗျ။ကျွာကတည့်ရခေါင်းရွာကစားမိနေအောင်သေဆုံးနေဗျ။အဲ့ဒါရရတာက3-4ယောက်လောက်ရတယ်ဗျ။ရစ်ဆက်ပါလေဗျာဒီစီပြောင်းကတော့
အထက်ဖော်ပြပါကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းတရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး။လက်ရှိကမ်းပလူမျိုးနယ်တဲကိုစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေပူးပေါင်းကစစ်ကြောင်းထိုးနေတာဖြစ်ပြီးစစ်တပ်ကိုထောက်ခံတဲ့ဆရာတော်ဦးဝါတဝါကဥဆောင်တင်နန်းပေးထားတဲ့ပြူစောထီးတွေအဓိကပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာစစ်ပေးကြောင့်ထွက်ပြေးတိမ်းရှောင်နေရတာတပတ်လောက်ရှိပြီးနေထိုင်စားတောက်ရေးခက်ခဲလာသလိုမိုးရင်းကာလဖြစ်တာကြောင့်တကြီးရွယ်အိုနဲ့နာမကျန်းဖြစ်သူတွေမှာဒုက္ခရောက်နေတယ်လို့ဒေသခံတွေကပြောပါတယ
်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်။အင်ဒိုပစိဖိတ်ဒေသတွင်တရုတ်ကလုံခြုံရေးအရာချင်းချမှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်ကလည်းဂျပန်အပါအဝင်သူ့ရဲ့မဟာမိတ်တွေအားကောင်းစေဖို့အကူအညီတွေကိုတည်တည်တတ်တတ်တိုးမြင်လာပါတယ်။အင်ဒိုပစိဖိတ်ဒေသမှာထိတ်တဲရင်ဆိုင်မှုတွေကြုံလာခဲ့မယ်ဆိုရင်အမေရိကန်နဲ့ဒေသတွင်းမဟာမိတ်တွေဘလောက်အဆင်သင့်ဖြစ်နေပါပြီလဲဆိုတာကိုတော့ဂျပန်နိုင်ငံတိုကျိုမြို့တော်ကနေဟင်နရီရစ်ချ်ဝဲသတင်းပေးပို့ထားပါတယ်မမသစင်အောင်ပြောပြပါမယ်ရှင
်ဂျပန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်9,400လောက်နေရာချထားပြီးအများစုကအိုကီနာဝါမှာဖြစ်ပါတယ်ကာဒဲနာလီဒါစခန်းဟာပစိဖိတ်ဒေသမှာအမေရိကန်ရဲ့အကြီးဆုံးလီဒါစခန်းဖြစ်ပါတယ်ဇူလိုင်လအကုန်ပိုင်းကပဲအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝင်ကြီးလွိုက်အော်စတင်တို့ဟာဂျပန်နိုင်ငံသားဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့နဲ့တွေ့ဆုံပြီးတော့ကာကွယ်ရေးအကူအညီတွေကိုပေးအပ်ဖို့ကြေညာခဲ့တာပါ
United States will upgrade the US forces.
ဂျပန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပူးတွဲဌာနချုပ်အဖြစ်တိုးမြင်ပြီးတော့တိုက်ခိုက်ရေးရည်မှန်းချက်တာဝန်တွေကိုအနှင်းသွားမှာပ
ါဒီဌာနချုပ်ကိုဒုတိယဗိုလ်ချုပ်ကြီးအစင်ရှိသူတို့ကအုပ်ချုပ်မှာဖြစ်ပါတယ
် That means that Americans are serious
အော်ကြည့်ရင်မေဂန်ဒီဘက်ကဒါကိုသိလေးနဲ့ထားတယ်ဂျပန်နဲ့တူတွဲပြီးစစ်တိုက်ဖို့လေးနဲ့ထားလှုပ်ဆောင်နေတယ်ဆိုတာတွေ့ရပါတယ်ဘသူ့ကိုတိုက်မှာလဲဒါတော့ကျွန်တော်မသိဘူးလက်ရှိလေးထားတွေကိုအင်အားသုံးပြောင်းလဲဖို့ကြိုးစားတယ်ဘသူ့ကိုမဆိုတိုက်လာနိုင်ပါတယ
်ဒါကပူးတွဲဌာနချုပ်အစ်စ်ကိုအင်အားဖြည့်တင်တဲ့သဘောလေးဖြစ်ပါတယ်
It's a good first step is how I would put it towards getting the Americans and the Japanese
ဒါကခြေလှမ်းကောင်းတစ်ခုပါအမေရိကန်နဲ့ဂျပန်တိုက်ခိုက်ရေးမှာအတူလက်တွဲနိုင်တဲ့အနေအထားကိုရောက်လာအောင်တိုးပြီးလှုပ်ဆောင်လာတာပါဒါပေမဲ့ဘလို့ဘယ်တပ်ဖွဲ့တွေကိုတာဝန်ချမလဲအရေးပေါ်အခြေအနေမှာဘလို့တာဝန်ယူကြမလဲဆိုတာကတော့မသိသေးပါဘူးဒါကအရေးကြီးပါတယ
်ဂျပန်နိုင်ငံကကာကွယ်ရေးအသုံးစရိတ်နှစ်ဆတိုးမြင့်သွားဖို့အစီအစဉ်ရှိတာကိုလည်းပြီးခဲ့တဲ့နှစ်ကကြေညာခဲ့ပါတယ်ဂျပန်စစ်တပ်အနေနဲ့လူသေးစုဆောင်ရေးလက်နက်နဲ့ထောက်ပို့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုကြီးကြီးမားမားလုပ်နေတယ်လို့လည်းတချို့ကသုံးသပ်ပါတယ
် How are you going to actually link up with the Americans to fight? What have you already done?
American တွေနဲ့တကယ်တမ်းဘလို့လက်တွဲပြီးတိုက်ခိုက်မလဲ။ဘာတွေလှုပ်ဆောင်ပေးပြီလဲ။ကမ္ဘာအရေးပေါ်အခြေအနေတွေမှာရင်ဆိုင်မှုလိုအပ်တဲ့စီမံချက်တွေ၊လေ့ကျင့်သင်ကြားမှုတွေရှိပြီလား။အဆင်သင့်ဖြစ်ပြီလား။ဒါတွေကိုမေးခွန်းထုတ်ရပါလိမ့်မယ်။
ဒ တောင်တူပင်လယ်ပြင်နဲ့ထိုင်ဝမ်ကျွန်းတဝိုင်တရုတ်ကစီးတိဆောက်မှုတွေတိုးချဲ့လုလာတာကိုဒေတာရင်းရင်ဆိုင်နေရတဲ့အကြီးဆုံးမဟာဗျူဟာမြောက်စိန်ခေါ်မှုအဖြစ်အမေရိကန်နဲ့ဂျပန်ကတော့ရှုမြင်ပါတယ်။အင်ဒိုပစိဖိတ်ဒေတာလုံခြုံရေးအမေရိကန်ကဒေတာရင်းမဟာမိတ်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းလေးတာဝန်ရှိသူတွေကပြောပါတယ်
။ Of course we cannot have a NATO kind NATO
type ဒီကြောင်နေတို့ပုံစံမျိုးမဟာမိတ်ဖွဲ့နိုင်တဲ့စနစ်မျိုးတော့ကျွန်တော်စီမံမရှိပါဘူး။ကျွန်တော်စီမံမတူညီတဲ့နောက်ကန်သပိုင်းတွေရှိနေပါလေ။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံရေးစီမံအထက်တက်ချတဲ့စနစ်ရှိဖို့တော့လိုအပ်ပါလေ
။ဒီမဟာမိတ်အဖွဲ့မှာဖိလစ်ပိုင်ကလည်းအရေးပါတဲ့နေရာမှာရှိပါတယ်။ဖိလစ်ပိုင်တွဲအမေရိကန်ကစစ်ဖက်ဆိုင်ရာအကူအညီဒေါ်လာတန်900ပေးရမယ့်အစီအစဉ်တွေကိုလည်းဇူလိုင်လကုန်ကပဲကြေညာခဲ့တာပါ။
For this so-called lattice work of arrangement
မဟာမိတ်တွေနဲ့အဆင့်ဆင့်တွဲတဲ့ပုံစံသဘောတူညီချက်တွေမျိုးစုံကိုအမေရိကန်ပြည်ထောင်စုဘက်ကအတူတူပေါင်းပြီးချမှတ်လာတာပါချက်ချင်းအချိန်တိုအတွင်းမှာလိုအပ်လာရင်ဘသူကအရေးပေါ်တုံ့ပြန်နိုင်စွမ်းရှိတယ်လဲဆိုလိုတာကတကယ်တမ်းထွက်လာပြီးတိုက်ခိုက်ဖို့ဒါကိုဘသူကလုပ်နိုင်မလဲဒီလိုတကယ်တမ်းလုပ်နိုင်တဲ့သူကနည်းနည်းလေးပဲရှိတာပါ
အင်ဒိုပစိဖိတ်ဒေသလုံခြုံရေးကိုတရုတ်ကချင်းချောက်မှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့ပြောဆိုချက်ကိုတော့တရုတ်ကငြင်းဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဂျပန်တို့ရဲ့စစ်အေးတိုက်ပွဲအသွင်ဆောင်တဲ့အလုပ်ရပ်တွေကိုရပ်တန့်ဖို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကတိုက်တွန်းပြောဆိုပါတယ်။အခုလိုဒေသရင်းကာကွယ်ရေးတူးမြင့်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဂျပန်ကလက်နက်ကင်ပဋိပက္ခတွေအတွက်ပြင်ဆင်နေပုံပေါ်တယ်လို့ရုရှားကဝေဖန်ပြောဆိုသလိုဒီလိုရပ်တွေကိုဘလို့အကောင်းဆုံးတုံ့ပြန်နိုင်မလဲဆိုတာကိုတရုတ်နဲ့မြောက်ကိုရီးယားတို့နဲ့ဆွေးနွေးသွားမယ်လို့ရုရှားကထပ်လောင်းပြောဆိုပါတယ်ရှင
်။အခုတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြရအောင်ပါ။ဥကျော်စန်တာကမူရင်းအတုံးနှုံနဲ့မူရင်းအပေါ်မပြတ်ထုံနှုတ်ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဂရုပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့စစ်ကောင်စီရဲ့အခြေအနေနဲ့ပတ်သက်ပြီးအင်းနီချင်းတွေသံတမန်တွေရဲ့အမြင်အပေါ်ဆန်းစစ်သုံးသပ်ချက်နောက်လာရှုဖြစ်ရတဲ့စစ်ကောင်စီရဲ့အနေထားဆက်လာရပဲဖြစ်ပါတယ်။အဲဒီမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ China and neighbors pressure Myanmar as regime reels from battle losses မြန်မာစစ်ကောင်စီစစ်မြင်ပြင်းဆုံးနေမှုတွေကြောင့်အပြော့လန့်နေချိန်မှာတရုတ်နဲ့အင်္ဂလိပ်တွေကဖိအားပေးဆိုတဲ့ခေါင်းစဉ်နဲ့ Gwen Robinson ရဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ Nikkei Asia Review မှာရေးသားထားဖြစ်ပါခင်ဗျာ။
တော်လိုင်းအင်အားစုတွေရဲ့ကြီးမားတဲ့အောင်မြင်မှုနဲ့နယ်မြေကိုထိန်းချုပ်လာတဲ့အတွက်တရုတ်အမေရိကန်ထိုင်းဂျပန်တို့ကစစ်ကောင်စီဘော်ရက်ဒီရက်ကိုပြန်လည်ပြင်ဆင်လာတယ်လို့ရေးသားထားတာဖြစ်ပါတယ်။လက်ရှိတူချက်ဆာဇေရေဘော်ကာလာ6လမကုန်ခင်စစ်ကောင်စီခေါင်းဆောင်မှုအပြောင်းလဲလုပ်ဖို့ဂတိတိုင်းရွေးကောက်ပွဲလုပ်ပေးဖို့ဖိအားတွေပုံများလာတယ်။ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့ထင်ကြီးပေးမှုတွေလည်းပေါ်ထွက်နေတယ်စစ်ကောင်စီကိုစိတ်မပတ်တပါထိန်းချုပ်ပေးနေရတဲ့တရုတ်ကအထူးသဖြင့်ဆမ်မြောက်အဓိကမြို့တွေအတွက်စိုးရိမ်လာတယ်။အဝင်စစ်ဆေးဖို့ပြန်လုပ်ပေမဲ့ညီနောင်မဟာမိတ်တွေကဆက်တိုက်နေကြဆဲဖြစ်တယ်။ MNDAA ကလာရှိုးနဲ့အစစ်မြောက်တိုင်းစစ်ထနာချုပ်ကိုသိမ်းမိပြီလို့ပြောတယ်။ UWSA ဝတ်တပ်ဖွဲ့ကဝင်ထိန်ထားတယ်။တရုတ်ရဲ့သဘောတူညီရေးအရဝင်ထိန်တာပါလို့သူတွေကယူဆကြတယ်။ဒီတိုင်းဆိုရင် UWSA ဟာသနတ်တစ်ချက်မဖောက်ရပဲနေမြေပုံမရရှိသွားနိုင်တယ်လို့အဲဒီကံပြည်ထောင်စု USIP ကဂျေဆင်တာဝါကိုကူကားပြီးဖော်ပြပါတယ်။ဒါတရုတ်အတွက်လည်းရှမ်းမြောက်ကိုထိန်းချုပ်တဲ့ကုန်သွယ်ရေးပြန်ဖွင့်ပြီးတိုက်ခိုက်ချော့ချနိုင်ဖို့အတွက်ဈေးစခအများအပြားမကုန်ပဲလှုပ်ဆောင်နိုင်မဲ့နီလန်ဖြစ်တယ်လို့ရန်ကုန်အခြေစိုက်စန်တမန်တူကလည်းပြောပါရတယ်။ဘာနိုင်ငံမှာမြို့နယ်ပေါင်း330ရှိရတဲ့80ရာခိုင်နှုန်းဟာစစ်ဘေးစစ်ဒဏ်ခံရပြီးသုံးပုံတစ်ပုံကိုစစ်ကောင်စီကလက်လွတ်ခဲ့ရပြီးစစ်ကောင်စီရဲ့မြေလန်းစနစ်ကြောင့်လူသုံးသန်းလောက်ဦးမဲ့အိမ်နဲ့ထွက်ပြေးနေကြရပြီလို့ကုလသမဂ္ဂကိုကူကားပြီးတော့ဖော်ပြပါရယ်။အဲဒီလက်ရှိအပြင်မန္တလေးနာကမူကုန်၊ရခိုင်ကစံတွဲ၊ကချင်ပြည်နယ်ကနေဆက်ကုံတော်ရေးဒေသတွေအတိုက်ပွဲအခြေအနေကိုလည်းဖော်ပြထားပါရယ်။အော်စတြေးလျနိုင်ငံသားဝန်ကြီးပင်နီဝန်းကဆိုရင်ဒီအခြေအနေဟာစစ်ကောင်စီအတွက်ရောမြန်မာပြည်သူတွေအတွက်ပါတိုးမရှိတော့ဘူးလို့အာရှနဲ့ဆွေးနွေးပွဲနိုင်ငံများအစည်းအဝေးမှာပြောကြခဲ့ပါတယ်။တရုတ်ထိုင်းတို့လိုအင်းနီချင်းနိုင်ငံတွေကဆိုရင်ပဋိပက္ခပြန့်နှံ့လာမှာကိုစိုးရိမ်နေကြတယ်။တရုတ်ဟာကုသိန်းစင်တို့အထင်ကြီးပုဂ္ဂိုလ်တွေကိုခေါ်ယူဆွေးနွေးတယ်။ကုသိန်းစင်နဲ့ interim leader ဂျက်ကာလာခေါင်းဆောင်လုဖို့ဒါမှမဟုတ်မင်းအောင်နိုင်ကိုဘေးဖယ်ပြီးရွေးကောက်ပွဲလုဖို့ဆွဲဆောင်နိုင်မလားလို့ တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောကြအောင်သံတမန်အရေးမြစ်တွေကအတည်ပြုရဲလို့ဆိုပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတချို့ကိုလည်းဖိတ်ကြားခဲ့တယ်ရွေးကောက်ပွဲဟာနိုင်ငံရေးအရေးတစ်ခုဖြစ်မဲ့ဒီရွေးကောက်ပွဲကိုတရုတ်ကကျူဆူရဲရွေးကောက်ပွဲရလတ်နဲ့တက်လာတဲ့အစိုးရအသစ်ကိုကျူဆူမဲ့လို့ပြောကြောင်းကိုလည်းအဲဒီအဖွဲ့ဖားလိုက်ပါသွားခဲ့သူကိုကိုကြီးဦးလှဆွေဒေါက်တာအေးမောင်တို့ကိုကူကပြီးရေးသားထားပါတယ်စစ်ကောင်စီနဲ့တော်လိုင်းရင်အားစုတွေကြားလိမ္မာပန်းနတ်စွာဆက်ဆံနေတဲ့ထိုင်းကဆိုရင်နေဆက်ဖြတ်အကူအညီပေးရတဲ့အတွက်ချင်းမိုင်မြို့မှာဌာနတစ်ခုဖွင့်လှစ်ပြီးအရင်လိုစစ်ကောင်စီကတဆင်မသွားတော့ပဲတွန်လိုင်းအင်အားစုတွေထိန်းချုပ်ဒေသစီတည်ရဲဆက်သွယ်ပြီးကူညီဖို့လှုံ့ဆော်လာပါတယ်စစ်ကောင်စီနဲ့အဆက်အသွယ်မပြတ်ခဲ့တဲ့ဂျပန်ဟာဆိုရင်လည်းပဲဂျပန်စီးပွားရေးသမတူဖန်စီအရေးယူခံရပြီးတဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးထိခိုက်လာတယ်ဂျပန်နိုင်ငံသားတချို့ကိုမြန်မာနိုင်ငံကယာယီထွက်ခေါ်ရဖို့တောင်းညွှန်ကြားထားတယ်လို့လည်းရေးသားထားပါတယ်။အမေရိကန်အစိုးရကတော့စစ်ကောင်စီကိုတန်ခတ်အေးအေးယူလာတယ်လို့ထားပြီးမဲ့စစ်ကောင်စီနဲ့လွှဲဝဲထိတွေ့ဆက်ဆံလာတာတွေရှိတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအစပြီးစစ်ကောင်စီအရာရှိအဆင့်မျိုးစုံနဲ့၅ကြိမ်တွေ့ဆုံခဲ့တဲ့အနေနဲ့၂ကြိမ်မှာဒေါင်ဆန်စီဂျီကိုလွှတ်ပေးဖို့လူထုပေါ်အကြမ်းဖက်မှုတွေကိုဆော့ချဖို့ဖိအားပေးခဲ့တယ်လို့စံတမအရင်မြစ်ကိုကူကဖော်ပြထားပါရယ်သူ့အမယ်လဲစစ်ကောင်စီနဲ့ဆက်ဆံရတာဟာလာရှုကြပြီးပုံမအစိမ်မြင့်လာတဲ့တရုတ်ရဲ့ခြေလှမ်းကိုစွေမကင်းလို့ဖြစ်ကြောင်းအမေရိကန်အကြီးအကဲစံတမတို့ကိုကူကပြီးတော့ဂွန်ရော့ဘင်စင်ကရည်သားထားတာဖြစ်ပါရယ်ဂွန်ရော့ဘင်စင်ကအဲ့လိုရေးပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စံတမအဆိုင်ဝိုင်းနဲ့အင်းဒီဂျင်းအာဆီယံတို့ရဲ့လူဆောင်ချက်ပေါ်ပုံမပြင်းပြင်းထန်ထန်ဝေဖန်ရည်သားသူကတော့ego vladivostok ဖြစ်ပါတယ်အမြန်မာ diplomats are being trapped inside the discrediting bubble မနက်ငယ်မှာသံပန်းတွေဟာဆိုရင်ပူပန်မှုဘောင်ထဲမှာပြိမိနေကြတယ်ဆိုရယ်ကောင်းစင်နဲ့ bri.com မှာရေးသားထားတာဖြစ်ပါတယ်အခုမှာကီလိုမက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတိုင်ငယ်မှာသံပန်းတူကမြန်မာနိုင်ငံမှာအလဲဘုံခိုင်ငယ်မှာဖြစ်အောင်စစ်ကောင်စီကထင်ထားစေကျန်ဒီသားရရဖူဖီနဲ့စိစိမမကွဲရမယ်ဆက်သဖြင့်မျိုးမျိုးပြောကြခဲ့ပါတယ်တကယ်တော့ဒီစင်တမန်ဟာမြမတော်လှန်ရေးကိုအတိတ်ပဲကောက်လွှဲနေတာဖြစ်တယ်လို့ဆိုပါတယ်ဒါတနည်းပြောရင် diplomatic dogma တန်တမန်ဆိုင်ရာတည်ရည်ယူဆလည်းဖြစ်ပါတယ်တန်တမန်တွေကမြမနိုင်ငံအကြောင်းကိုလက်တွေ့သဘောပေါက်ခြင်းရှိပဲပုံတွေကကြက်ပြောမြဲအတိုင်းပြောနေကြတယ်ကုနီထပ်ပန်းသူတွေအတိုင်းပင်ကအဖွဲ့ကိုစံယောင်လိုက်ပြီးသူရနာစင်ခန်းသားရီဝေပန်သုံးသက်ချက်စားရတယ်ရေးမြဲရင်းနေကြပါတဲ့မြန်မာစစ်ကောင်စီဘယ်လောက်ထိအရေးချင်းညံဖြစ်နေဆိုတာဘယ်တန်တမန်ဘယ်နိုင်ငံတကာအဖွဲ့ကမှမပြောကြဘူးတကယ်တော့စစ်ကောင်စီဟာသုံးနှစ်ကျော်ကာလလုံးလုံးအကုန်လုံးအလွဲအမှားတွေကြီးပဲလုပ်ခဲ့တယ်စီမံခန့်ခွဲမှုကလည်းညံဖြစ်ပြီးကြာဆုံးလာတယ်ယူပဲလုပ်နေခဲ့တယ်လို့ဆိုပါတယ်တန်တမန်တွေနိုင်ငံရာကျွမ်းကျင်သူတွေကစစ်ကောင်စီနေတူတူကလုပ်နေကြရက်ဆက်ကြံ့ကြုတ်တဲ့အကြမ်းဖက်မှုတွေအရသာပြစ်မှတ်တွေကိုတိုက်ခိုက်တာတွေကိုလည်းသိမပြောကြဘူးဈေးဖုန်ကြီးကြောင်းဒုက္ခတွေခုလုံတဲ့နေရာစာသင်ကျောင်းဆေးရုံစတဲ့တခုခုကိုစစ်ကောင်စီဘုံကျတဲ့နေဆိုတာတရမမရှိခဲ့ဘူးဒါပေမဲ့တန်တမန်ဆိုင်ဝန်ကဒါကိုပုံမှန်အခြေအနေတစ်ခုဖြစ်လျင်ယူဆထားကြပြီးတော်လိုင်းအောင်မြင်သွားရင်စစ်ကောင်စီဘော်လူလူကအစားစီရသွားရင် fail state ဖြစ်သွားနိုင်တဲ့ဘာညာဆိုတာပဲစိုးရိမ်နေကြတယ်လို့ဆိုထားပါတယ်။ NUG ရဲ့အနေချက်တွေကိုကြတော့တွင်တွင်ပြောပြီးစစ်ကောင်စီနဲ့သူရဲ့စစ်တပ်ကိုတော့ခိုင်လုံစိတ်ချရတဲ့အနာဂတ်မြန်မာပြည်နာအဖြစ်ရှာရေးအတွက်မရှိမဖြစ်ဆွေးနွေးပဲအဖြစ်မှတ်ယူထားကြပါတယ်။သံတမန်အစိုင်းအိမ်မှာကြေကြေပြန့်ပြန့်ပြောဆိုနေကြတဲ့ဒေါက်တာချက်ကတော့ ERU ခေါ်တိုင်းသားဒေါ်လာရေးအဖွဲ့ရဟာသူတို့နယ်မြေလွတ်မြောက်သွားရင်ဆက်တိုက်တော့မှာမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်တကယ်တော့ဒီ ERO တိုင်းရင်းသားတော်လှန်ရေးအဖွဲ့ရေဟာသူတို့အနေနဲ့ဆရာနာရှင်စနစ်ကိုဖယ်ရှားပြီးဆရာနာရှင်စနစ်ကိုလုံးဝတိုက်ဖြတ်သွားမယ်ဆိုတာပိုင်ဖြတ်ထားကြောင်းပြောထားကြပြီဖြစ်ပါတယ်သုံးနှစ်လုံးလုံးလဲ PDF တွေကိုသူတို့ကလေ့ကျင့်အဖြစ်ပေးပြီး PDF တွေနဲ့အတူတူကအစီအခံတိုက်ခိုက်နေကြတာလည်းဖြစ်တယ်လို့ဆိုထားပါတယ်တန်တမန်အမိုင်ကစိုးရင်ပွဲအကောင်ဆုံးဆိုတဲ့အစိမ့်အိမ်မှာပေါပြုတ်ကွဲမယ်ဆိုတာကတော့မြောက်နိုင်တဲ့စစ်ကောင်စီပြုတ်ကွဲရေးကိုသာရည်ရွယ်နေကြတာဖြစ်တယ်။တရုတ်ချေလဲမဲ့ရွေးကောက်ပွဲဟာမလွှဲမသွေလွတ်တယ်။အဲ့ဒါကိုကြိုဆိုပြီးအစ်စ်တက်လာမဲ့အစိုးရကိုကြိုဆိုဖို့တန်းစီဆောင်ဆိုင်နေကြတယ်။ဘယ်လိုမတော်မတရားတစ်ဖက်ဆောင်ရွေးကောက်ပွဲဖြစ်လာမယ်ဆိုတာကိုသူတို့ဂရုမစိုက်ကြဘူးလို့လည်းရေးထားပါတယ်။ တကယ်တမ်းပြည်သူလူထုကိုအတိတ်ဒုက္ခရောက်စေတာဟာတော်လိုင်းအင်အားစုရဲ့မဟုတ်ဘူးစစ်ကောင်စီကပြစ်မှတ်ထားဒုက္ခပေးနေရတာဖြစ်တယ်ဒါကတော့အစည်းအမတ်မပြုကြဘူးဒါဆက်စရာကောင်းတဲ့ကိစ္စဖြစ်တယ်လို့ရေးပါတယ်အင်းကြီးတွေနဲ့အစီအံကလည်းစစ်ကောင်စီကိုမထိန်နိုင်ကြဘူးအတိတ်ဒုက္ခရောက်မြန်မာပြည်သူတွေကိုထိတိယောက်မကူညီပဲသူတို့ဘေးလွတ်ရုံပဲအဓိကထားကာကွယ်နေကြတယ်အိန္ဒိယရောတရုတ်တို့ဆိုလို့ရှိရင်စစ်ကောင်စီကိုလက်နက်ပစ္စည်းအပါအဝင်အကူအညီအထောက်ပံ့တွေတောင်ပေးနေကြသေးတယ်လို့လည်းဆိုပါတယ်။တကယ်တော့သူတို့ဟာမြန်မာပြည်မှာစစ်တပ်မရှိရင်ဘူးအာဏာထိန်းချုပ်မှုမရှိနိုင်ဘူးလို့မြင်ထားကြတာဖြစ်တယ်။စစ်ကောင်စီကြဆုံးတဲ့အခြေအနေကိုလက်ခံဖို့အဆင်ပြေမဖြစ်ကြသေးဘူး။အမှန်တရားကိုညှင်းဆန်းရင်းနဲ့မျက်မမြင်ဖြစ်နေကြတယ်လို့အေဂိုဗလာဇေဗစ်ကသုံးသပ်ရေးသားထားတာဖြစ်ပါတယ်ခင်ဗျာ။
ကူဘတ်တော့ကတော့တော့ပဲဖြစ်ပါတယ်နောက်တော့မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါသေးရဲ့အားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်ဗျရှင်VOA American အတန်ရဲ့2024ခုနှစ်ဩဂုတ်လ3ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တသုတဆုံလင်း American တခွင်နဲ့သိပ္ပံနဲ့ဤပညာဗတ်ဆင်အစီအစဉ်တို့ကိုနားဆင်ကြည့်ရှုချက်ရပါမယ်ရှင်။အခုရင်ဆုံးတော့အမျိုးသမီးကန္တကိုတင်ပြပါမယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့လို့စစ်ကောင်စီကဖမ်းဝရမ်းထုတ်တာခံခဲ့ရပြီးပြည်ပကိုရှောင်တင်းခဲ့ရတဲ့ model အလှမဲနဲ့မင်းသမီးအိန်ဂျယ်လမုံရဲ့ဖြတ်တန်းမှုအတွေ့အကြုံတချို့ကိုပြီးခဲ့တဲ့သတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြခဲ့ပါတယ်။ဒီသတင်းပတ်မှာတော့သူလက်ရှိအခြေချနေထိုင်နေတဲ့အမေရိကန်ပြည်ထောင်စုမှာဘဝကိုဘယ်လိုပြန်လဲအစပြုရက်တီရှင်းသန်းနေပါသလဲမြမအရေးအတွက်ရောဘာတွေဆက်လက်ပါဝင်လှုပ်ရှားနေပါသလဲဘာကြောင့်လဲဆိုတာတွေကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင
်前面မထားတဲ့အခုလိုချင်းမီဂျုံရတယ်အခုတော့နောက်ဆုံးတော့အမေရိကန်ပြည်ထောင်စုကိုရောက်လာတယ်ပေါ့လေဆိုတော့အမေရိကန်ပြည်ထောင်စုမှာရောကိုကကိုနဲ့မတူတော့တဲ့နေရာဒေသတစ်ခုမှာစနစ်အရပဲပြောပြောတော့ရင်းနှီးအနေထားဘာမှမတူတော့ဘူးလေဆိုတော့အဲ့လိုနေရာတစ်ခုမှာရက်တရတဲ့အခါမှာရောဘယ်လိုပုံစံနဲ့ဖြတ်တန်းနေလဲအခုချိန်မှာ
ဒီနိုင်ငံကိုရောက်တဲ့ချိန်မှာညီမကအင်္ဂလိပ်လိုကတော့ညီမပြောတတ်ခဲ့တဲ့သူဖြစ်တဲ့အတွက်ညီမအရင်တော့မကြောက်ဘူးပေါ့နော်ဒါပေမဲ့အဲဒီရောက်ချိန်မှာညီမအရင်တော့ကဒီဟာရဖြစ်တာတော့ညီမဘသူနဲ့မှမတွေ့ချင်ဘူးအဲ့လိုမျိုးရရောက်ချင်မှာဘသူနဲ့မှမတွေ့ချင်ပြီးတော့ကို့မိသားစုကြီးတွေအတွက်လည်းကိုအရန်စိတ်ပူခဲ့ဒီရောက်တဲ့အချိန်မှာလည်းကိုဘာဆက်လုပ်အောင်မလဲဆိုတော့ကိုတေချာမမြင်မှန်တိုင်းပြောမယ်ဆိုတော့ဆိုကိုလုံးတက်တာတစ်ခုပဲရှိတာပေါ့အဲအခုချိန်မှာညီမဒီဒီဝါနာပါတဲ့အလုပ်ကိုလုံးတက်ခဲ့တဲ့အနုပညာအလုပ်နဲ့ညီမဆက်သွားလို့လည်းမရဘူးပေါ့နော်ဒီရောက်ချင်မှာဆိုတော့ညီမကဒီစားတောက်ဆိုင်နေမှာစာပြအလုပ်လုပ်တယ်ပေါ့နော်စားတဲ့ဆင်မှာစပြအဲဒီစပွဲတို့ပေါ့စပွဲတို့တွေစလုပ်တယ်အဲအဆင်ပြေပါတယ်ဟိုကိုအင်္ဂလိပ်လူလေးပြောတတ်တော့ဝိုင်းပြအဆင်ပြေရဲ့ဒါပေမဲ့ရင်းမြေလေးဆိုတော့ညီမရောက်ချင်းကဒီ East Coast ဘက်မှာရောက်တာ哦 East Coast မှာရောက်တော့အရန်အေးတာညီမတက်ကတော့အရန်အေးရလို့ပဲပြောရမယ်ပြီးတော့ညီမလည်းမခံနိုင်ဘူးပေါ့နော်မခံနိုင်တဲ့အချိန်မှာညီမဒီဒီနှာခေါင်းကတွေးယူတာပေါ့မနဲ့ထားတယ်ညီမနှာခေါင်းတွေးယူတာအဲကြော်သူများတွေပြောပြရင်တော့သူများတွေကဒီအေးရတော့ပုံမှန်ပြည့်ဖြစ်ပြမှာပေါ့ဒါပေမဲ့ညီမတို့ကဒီဟာလေးကတော့ခက်ခဲတာတခုရှိခဲ့ပြီးတော့ညီမဒီ campaign နေတော့ညီမဂျာရဲမှာတော့လုပ်တယ်ပေါ့နော် ကြားထဲမှာ campaign တွေလုပ်တယ်ပြီးညီမတို့ဒီနိုင်ငံမှာပူးညီပြီးရဲ့ campaign လုပ်ဖို့အတွက်ကူညီပေးတဲ့သူလည်းအများကြီးရှိရပါတော့ဆိုတော့အဲ့ဒါကြောင့်လည်းညီမစပြီးတော့လုပ်နိုင်တာပေါ့နော်ဒါပေမဲ့အခုတော့ခဏရက်ထားတာပေါ့နော်အခုတော့နားထားတာပေါ့ညီမဟုတ
်အခုအင်ဂျယ်ပြောတာကိုနားထားရတဲ့အတိုင်းဆိုလို့ရှိရင်ကိုကဒီမေယာဒေတာအစ်စ်ဖြစ်တဲ့အခါကျတော့ရုပ်ပိုင်းရောစိတ်ပိုင်းရောအခက်အခဲကြီးကြုံရတယ်ဒါပေမဲ့လည်းကြံ့ကြံ့ခံပြီးတော့အခုချိန်ထိဆက်ပြီးတော့ဖြတ်ကျော်နေတယ်ဆိုတာမျိုးမြင်ရတယ်လေနော်အပြင်ကိုအခုဒီအမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်လည်းအင်ဂျယ်ကဒါအခုထိဒီလှုပ်ရှားမှုတွေမှာပါဝင်နေတာကိုလည်းတွေ့ရတယ်ဆိုတော့ဘလို့ကိုယ့်ရဲ့စိတ်ကိုရောစိတ်ကြတဲ့ခါတွေလည်းရှိကောင်းရှိမှာပဲလေဟုတ်တယ်မလားဆိုတော့ပြောလို့ဆိုတော့အဲ့လိုစိတ်ကြတဲ့ခါတွေမှာရောဘလို့ပြန်ပြီးတော့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့မတည်တယ်လဲနောက်ဒီဆက်ပြီးတော့အခုလိုလှုပ်ရှားမှုတွေမှာပါဝင်နိုင်ဖို့ရောကိုဘလို့အချိန်ပေးတယ်လဲ
ညီမကစိတ်တက်ကြတယ်ညီမခဏနာစိတ်တက်ကြတယ်အမှန်တမ်းပြောမယ်ဆိုညီမတယောက်တည်းလဲလာခဲ့တာဆိုတော့လေအရင်စိတ်တက်ကြတယ်ပြီးတော့ဟိုညီမစီမှာအကိုလေးရှိတော့သူ့လည်းအများကြီးစိတ်ကူရပါဘောနော်အဲပြီးတော့ဟိုကြောင့်တချို့ဒီပြိတက်တည်တယ်မှာလည်းရှိရပေါ့သူတို့ဆိုလဲဘာဖြစ်ညီမဒီနိုင်ငံရောက်သွားတဲ့အချိန်မှာဘာဖြစ်ညီမပုံလေးပဲတင်တဲ့ခါကျရင်ဆိုလဲဒီတကယ်ရှင်းနေတွေ့လို့တင်တာပဲဖြစ်သူတို့တွေစစကြတော့သူနားမလဲပေါ့နော်အဲနိုင်ငံတလောက်ဖြစ်နေတာဘာလို့ဒီပုံနဲ့တင်တဲ့လဲပေါ့နော်ဥမာကော်ဖီတောက်တာပဲဖြစ်အဲ့လိုမျိုးတခုတွားတာပဲဖြစ်ပေါ့နော်အဲအဲ့လိုမျိုးပြောကြသူတို့ပြောလာတဲ့အချိန်မှာလဲညီမကဒီစိတ်မှာနည်းနည်းခံစားရတာပေါ့နော်ညီမကလေမလိန်ချင်းဟိုပြိတက်တည်ဆိုလဲညီမကအာငါ့ကိုအဲ့လိုမျိုးဘာလို့အဲ့လိုထင်ကြရလဲအဲ့လိုခံစားရယ်ငိုရယ်အာပြီးရင်ညီမအရန်ပင်ပန်းလာတဲ့အချိန်ကြီးရှိရပေါ့ညီမတစ်ခေါက်မှဒီလုပ်တယ်မလုပ်ဘူးပေါ့နော်လို့ပြောညီမအရန်ပင်ပန်းနေတဲ့အချိန်အရန်ခံစားရအချိန်ကြီးရှိရနောက်သူများတွေကိုโอ้แมเนเจอร์เอ้ปะเนาะอะไรမျိုးကိုဟာဒါလေးအောင်မလုပ်တတ်ဘူးလားလို့ဘာလို့ဒီလိုမျိုးဖြစ်ရတာလဲဆိုပြောရင်မှပုံမှန်ကိုကအဲ့လိုမျိုးဟိုအစုခံခဲ့ရတဲ့ပုံစံမဟုတ်တော့အရန်ဟိုလိမ့်မယ်ရှက်လဲရှက်တာပေါ့เนาะလူသားရဲ့မှာစိတ်တက်ကြရတယ်ငိုတယ်အလုပ်လည်းမလုပ်ချင်တော့ငါဘာဆက်လို့ရင်ကောင်းမလဲအဲ့လိုမျိုးစဉ်းစားတယ်ဒါပေမဲ့ဘရော့ခါမှာငါမြန်မာနိုင်ငံပြန်မယ်ဆိုရယ်စိတ်အဲ့တုန်းကလုံးဝမရှိခဲ့ညီမအမေပဲညီမဖုန်းဆက်တယ်ဖုန်းဆက်ကြမှာ तू ကဘာပြောလဲဆိုတော့နင်ကသူများရဲ့အမြင်ကိုလိုချင်လို့ဒီဟာကိုရက်တည်ခဲ့ရလားနင်ကိုယ်တိုင်တောင်ရက်တည်ချင်လို့နင်ရက်တည်ခဲ့ရလားလို့ပြောတဲ့ချိန်မှာချက်ချင်းကောင်းထဲမှာပေါ်လာတယ်ငါသူများကြီးစီကနေပြောငါ့ကိုနားလေပေးတာကိုလိုချင်လို့ငါဒီဟာကိုရက်တည်ခဲ့တာမဟုတ်ဘူးငါကသူတို့အတွက်ကိုအကျိုးပြုချင်လို့ငါရက်တည်ချင်လို့ငါဒီလမ်းကိုငါရွေးခဲ့တာဆိုတော့ဘာတူပါပဲပြောငါသမီးကခရူးဆက်ဆံမလို့ကိုကိုသွားမဲ့လမ်းကိုကိုဆက်သွားဒါပေမဲ့မှန်နေဖို့တော့လိုတယ်ရင်ရတီချမ်းမှန်နေဖို့ကအရေးကြီးမယ်အဲ့တော့ညီမစစ်တဲ့ကြရင်ညီမမေညီမရင်ဖွင့်နေဒီမှာလဲအမှန်တမ်းညီမကြောင်းပါဆိုကောင်ဆယ်လင်းနေရှိရတော့ညီမကောင်ဆယ်လင်းယူပဲပေါ့နော်တချို့ညီမရဲ့ဒီမှာရှိရတူရတော့ဟာဒီလိုကောင်ဆယ်လင်းယူရစိတ်မနှက်ယူနေလို့ပေါ့စိတ်မကြမ်းပါလို့ပေါ့တကယ်တော့မဟုတ်ဘူးဟိုတခါကျရင်ကိုကပြောပြချင်တာကိုပြောတာကိုနားထောင်ပေးရတူပဲလိုချင်တာကိုပြောတဲ့ဟာကိုပြန်ပြီး judge လုပ်ပေးရတူလိုချင်တာမဟုတ်ဘူးဆိုတော့တငယ်ချင်းပဲဖြစ်ဖြစ်အမိပါပဲဖြစ်ဖြစ်ဒီအတိမိတ်ဆွေပဲဖြစ်ဖြစ်လူကြီးမို့လို့ကိုကဖွင့်ပြောလိုက်လို့ရမယ်လို့မထင်နဲ့ဆိုတော့သူကကိုကိုပြန်ပြီး judge လုပ်သွားချင်မှာကိုကပို့ပြီးတော့ဟိုစဉ်းစားရတဲ့ဟာအရန်ကြက်သွားတဲ့ဟာရှိတယ်အဲ့တော့ညီမကအကြံပေးရ mentally အရဆိုရင်ကိုကိုပြောတာကိုနားထောင်ပေးရတူလိုချင်နေဆိုရင် counseling သွားဒါစိတ်မနှံ့တာလည်းမဟုတ်ဘူးယူရလည်းမဟုတ်ဘူးကိုယ့်အတွက်အကျမ်းမရအရန်ထောက်ကူပြစ်စေတယ်လို့သူကတကယ်ကို professional ဖြစ်တဲ့အတွက်ကိုကဘာနဲ့ traumatize ဖြစ်နေလဲဆိုတဲ့ဟာကိုသူပြောပြပေးနိုင်တယ်ပြောပြပေးနေချိန်မှာကိုကဒီကနေကြောဖြတ်သွားတာပေါ့နော်ကိုဘာတည်ရဘာလုတ်တင်တယ်မလုတ်တင်ဘူးဆိုတဲ့ဟာညီမကြောဖြတ်သွားနိုင်တာပေါ့နော
်အဲ့တော့အခုကတော့ကိုဘာသာကိုတယောက်တည်းကိုကိုတိုင်းရက်တည်ပြီးတော့ကိုကကိုပဲနေနေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲညီမအမေလည်းညီမအဲ့ဒါတယောက်တည်းရက်တည်နေတော့သူတို့ proud ဖြစ်မယ်လို့ထင်ပါတယ
်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်လေကိုကနိုင်ငံဒေတာတစ်တခုမှာစပြီးတော့ကိုစပြီးတော့စရရတာဖြစ်တဲ့ခါကျအခက်အခဲတွေကြုံနေတယ်ဒါပေမဲ့ဘလူးအခက်အခဲတွေပဲရှိရှိဒါကိုကြံ့ကြံ့ခံရက်တဲ့အပြင်ကိုပဲဒီနိုင်ငံမှာရှိတဲ့ဒါမြန်မာနိုင်ငံနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေမှာလည်းဆက်ပြီးတော့ပါနေတယ်ဆိုတဲ့ခါကျတော့ကိုယ့်ရဲ့အလုပ်တွေကလည်းတစ်ဖက်ရက်တည်ရေးတစ်ဖက်နဲ့ဒီလိုပါဖို့အတွက်ကိုကိုကဘလူးဘလူးစီမံခန့်ခွဲလဲ
စရရောက်ချင်တော့ညီမနေခက်ခဲရပါတော့ညီမစကေဂျူးတွေလည်းတိကျမလုပ်တတ်သေးဘူးဆိုတော့လေအဲဒီသွားမဲ့ဟာတွေတချို့ကျတော့ဒီမြို့အတူတူပဲဆိုတော့သွားရတာအဆင်ပြေပါတော့တချို့ကျတော့ဒီအာ သူအဝေးသွားတာမျိုးအခုဆိုရင်ညီမဒီဆန်ဖရမာရောက်တဲ့အချိန်ဆိုရင်ဒီ Maryland ပွဲဆိုရင်ညီမ6နိုင်လောက်လင်းစီရတာမျိုးရှိရပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်နေဆိုရင်ညီမโอเคဒီ schedule မှာတော့များတော့အပြင်တော့ weekend နေလောက်တာဆိုတော့ညီမအတွက်ကနည်းနည်း schedule ဟိုဘယ်လိုမလဲ off day ယူပေါ့နည်းနည်းခက်တယ်ဘာလို့လဲစားတော့ဆိုင်နေကကျတော့ဒီ weekend နေကပို့ပြီးတော့ peak hour ဖြစ်တာကိုလူများတာဆိုတော့ညီမဟို schedule တော့အခုတော့လုတ်တက်တာတော့လုတ်တက်ကတော့ကြာသွားပြီပေါ့နော်ဆိုဟိုစပွဲလုတ်တက်လုတ်တက်ကအရင် professional ဖြစ်သွားပြီဆိုတော့ manager ကိုပြောပြအဲကျွန်မတရားတော့ရှိရဲ၂ရက်ယူမယ်ပြီးနောက်တစ်ပတ်မှဟိုတရားပြန်လုတ်ပေးမယ်ဆိုတော့တို့အဲ့လိုမျိုးပဲလုတ်တာပေါ့နော်တို့တို့လည်းညီမအရင်လုတ်ပေးရဲဆိုတော့တို့ကကြည့်ပြောဩ work card ဖြစ်တယ်ပေါ့နော်ဆိုတော့တို့ကလည်း AC ညီမ off day ဆိုတော်တော်များများယူတယ်အဲ့လိုမျိုးပွဲရရှိပေါ့နော်အဲတချို့အရင်စရောက်တုန်းကတော့ညီမပွဲတွေတိတ်မသွားဖြစ်ဘူးညီမ schedule မလုတ်တက်ဘူးပြီးတော့ manager လည်းမပြောရတော့လေအဲ့တုန်းကခုနောက်ပိုင်းတော့အစဉ်တည်းကတော့ညီမဟိုရရင်ရလို့ပွဲရှိရင်ရှိတော့ညီမအဲ့လို off day ယူပြီးညီမသွားဖြစ်တယ်ဟုတ
်တချို့လေဆိုလို့ရှိရင်ဒါစိတ်ပိုင်းဆိုင်ရာရစိတ်တက်ကြတာကိုမကျော်ဖြတ်နိုင်တော့လို့တိတ်တိတ်နေလိုက်တဲ့သူတွေလည်းအများကြီးရှိပါတယ်ဒီထဲမှာမှအင်ဂျယ်ကတော့ဒါတကယ်ကိုဟိုဟိုခွန်အားအပြည့်နဲ့ပေါ့နော်ဆက်ပြီးတော့ဟိုရက်တီသွားနေတာတို့ပြောလို့ရတယ်လေအဲဆိုတော့ဒါအင်မတန်ဦးမှဟိုဂုဏ်ယူဖို့လည်းကောင်းပါတယ်ဆိုတော့အဲ့လိုမျိုးဒီလှုပ်ရှားမှုတွေမှာဒီလိုဆက်ပြီးတော့ပါနေဖို့ဆိုတာရောကို့အတွက်ဘလောက်အရေးကြီးတယ်လဲ
အဓိကကတော့ညီမအဲ့လိုကလေးလေးရမ်းချစ်တဲ့တော့ညီမတခုလုပ်မယ်ဆိုဒီကလေးငယ်တွေအတွက်ညီမပူစဉ်းစားတယ်။ Okay ငါဒီနိုင်ငံအတွက်ငါဘာလို့လုပ်မှာလဲ။ဆိုတော့ညီမအမြဲစဉ်းစားတယ်ညီမကလေးငယ်တွေအတွက်စဉ်းစားတယ်အခြေခံလူတန်းစားတွေအတွက်ညီမစဉ်းစားတယ်။ဆိုတော့တို့အတွက်ငါဘာလုပ်ပေးနိုင်မလဲ။ညီမအနုပညာရှင်ညီမ influence ရှိရယ် influence ရှိရယ်ပုံမှာသူများတွေမြင်နေချင်မှာ Okay မြန်မာနိုင်ငံကဒီလိုဖြစ်နေတယ်။ဒါပေမဲ့မြန်မာနိုင်ငံအနုပညာရှင်ဒီတယောက်နောက်ဘသူတွေရှိမလဲ။တို့တွေကဒီနိုင်ငံအတွက်ကိုဒါလုပ်ပေးနေညီမတို့လို့ပါဝင်ရတာလေညီမကုံညီမအရန်ကုံရပြမတဲ့ချက်ညီမကလေးငယ်တွေကြည့်တယ်သူအနာကက်တွေမပြောက်စေချင်ဘူးအဲ့တော့လေညီမစိတ်တက်ဘလောက်ကြကြကိုတော်တလောက်စိတ်တက်ကြနေအခုစပေးချောင်နေတဲ့ကလေးတွေလူငယ်တွေနော်တချို့တွေဆိုရင်မိသားစုတွေသူတို့ကစပေးချောင်ဖို့တော့မွေးဖွားလာတာမဟုတ်ဘူးဒါပေမဲ့သူတို့ဘဝမှာစပေးချောင်လိုက်ရတယ်ဒီအခြေအနေကြောင့်မလို့သူတို့ဆိုရင်ဘလောက်တောင်စိတ်တက်ကြပြီးခက်ခဲညီမတော်မှ post traumatic တွေဖြစ်တာသူတို့ဆိုရင်ဘလောက်တောင်ဖြစ်မလဲညီမဟိုဘုံထဲမှာလည်းမပြေးရခဲ့ဘူးเนาะဒါပေမဲ့သူတို့ပြေးခဲ့ရတယ်ဆိုတော့ညီမရဲ့ဘဝနောက်ဆုံးအချိန်တွေညီမကဒီ humanitarian အတွက်ကို support ပေးဖို့အတွက်ညီမကဟိုဟာရှိပြီးသားgoal ရှိပြီးသားပေါ့เนาะအားကြောင့်မလဲညီမနဲ့ညီမတင်ရဲ့ချင်းတွေက passion for hope organization ဆိုအဓိက humanitarian ကို support လုပ်တဲ့ organization ထောင်ခဲ့ရပေါ့
ကျေးဇူးအများကြီးတင်ပါတယ်ကျေအခုလိုအချိန်ပေးပြီးတော့ပြောပြတဲ့အတွက
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အမအခုလိုဗီဒီယိုရညီမကိုအချိန်ပေးပြီးတော့ဗောနော်ဖိတ်ခေါ်ပေးရညီမကိုတလေးစားနဲ့အမေကိုနေမေးပေးရအတွက်လည်းကျေးဇူးအများကြီးတင်ပါတယ်အခုလိုညီမချစ်ရတဲ့ပြည်သူလူထုတွေနဲ့အခုလိုပြန်ပြီးတော့ keep in touch လုပ်နေတာလည်းဒါဗီဒီယိုရဲ့ကျေးဇူးကြောင့်ပါပဲကျေးဇူးအများကြီးတင်ပါတယ်နောက်ထပ်လည်းပြန်ပြီးတော့အဆုံးပြန်ပါတယ်
ခရတုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာရှင်မြန်မာနိုင်ငံကလိုအပ်သူတွေစီအစားအစာနဲ့တခြားထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့ရန်ပုံငွေဈေးရောက်တာဖြစ်ကြောင်းဝါရှင်တန် DC မက်ထရိုအေရီးယားမှာအခြေဆိုင်တဲ့တိုင်းရင်းသားပေါင်းစုံအမျိုးသမီးများအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့စနေနေ့အလုပ်နားရက်မှာကျင်းပတဲ့ဒီဈေးရောက်ပွဲမှာဆိုင်ကမ်းပေါင်း40ကျော်အစားအစာတွေလာရောက်ရောင်းချချပါတယ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ရိုက်ကူးတင်ပြထားပါတယ်ရှင
်လူတယောက်ဘလောက်ပဲဘလောက်ပဲကျန်းမာတယ်တန်ဆွမ်းပါတယ်ဆိုပေမဲ့ motivation မရှိဘူးဆိုရင်ဒီလူဟာစိတ်မကျန်းမာပါဘူးဒါကြောင့်ကျွန်မတို့ရဲ့လှုပ်ရှားမှုတွေကျွန်တော် record လုပ်ထားပါတယ်ဒီ record တွေအရဆိုရင်ဗမာပြည်မှာရှိတဲ့ကျွန်မတို့လူငယ်လေးတွေအကုန်လုံးကြည့်နေကြပါတယ်ကျွန်တော်တို့ share ထားတယ်သူတို့တွေအခုချိန်ကျွန်တော်တို့ကြည့်နေကြတယ်ဆိုတော့သူတို့တွေကဘာခံစားရလဲဆိုအိုးငါတို့တွေတောထည့်ရောက်ပြီမဲ့လဲငါတို့အမေကြီးတွေငါတို့အမကြီးတွေချွေးထလုံးနဲ့သူတို့တွေကစူးစမ်းနေကြတယ်ဆိုတော့စိတ်ကလေးကသူတို့ကျွန်မအားပေးမှုကိုဖြစ်စေပါတယ်ဒါကြောင့်သူတို့လေးတွေနဲ့ကျွန်မတို့ရဲ့ connection ဟာဆိုရင်ဒီဟာလေးတွေပါဒါကြောင့်ပတ်စံတစ်ခုတည်းအတွက်နဲ့ကျွန်မတို့လုပ်တာမဟုတ်ပါဘူးကျွန်မတို့သူတို့ကလည်းကျွန်မတို့စိတ်ပိုင်းဆိုင်ရာမှာကျွန်တော်တို့မြင့်တင်ပေးတဲ့အတွက်ကြောင့်မလို့ဒီနေ့ဈေးရောက်ပွဲဟာအထိတ်ပဲရှိတဲ့ဈေးရောက်ပွဲလေးဖြစ်ပါတယ်အောင်မြင်တဲ့ဈေးရောက်ပွဲလေးဖြစ်ပါတယ်လို့ကျွန်မပြောချင်ပါတယ်
platform မြန်မာ DC area မှာရှိတဲ့အမျိုးသမီးတွေရဲ့ဇေယျဘွဲမှာအဓိကရည်ရွယ်ချက်ကတော့ကျမတို့တွေပမာပြည်မှာအခုဒါဒုက္ခရောက်နေတဲ့ကလေးတွေပေါ့နော်မိဘမဲ့ကလေးတွေရှိတယ်နောက်ပြီးတော့မှတော်ထက်တောင်ထက်မှာစားဆရာမရှိတဲ့မိသားစုတွေရှိတယ်အခက်ခဲအရန်ဖြစ်နေတဲ့သူတွေကိုကျမတို့ကူပေးဖို့အဓိကရည်ရွယ်ချက်ထားပါတယ
်ဒီရပုံကဘယ်လိုရ
ဒီနေ့ရန်ပုံကတော့အခုကစင်းကမပိတ်သေးဘူးဆိုတော့ပြောလို့တော့မရဘူးเนาะပုံမှန်အဖြစ်ကျမတို့တွေတစ်ခေါက်ကိုလုပ်ရင်ပေါ့เนาะ2000ကနေပြီးတော့4000အထိကြာထိဝင်ပါတယ်ဝင်ရဲ့လောက်ရှိပါတယ်
တကယ်ချာချာလှူရှားဆောင်ရွက်နေတာကိုတွေ့ရတာအင်မတန်မှအားရမှုကောင်းတယ်အင်မတန်မှကျေနပ်မှုကောင်းပါတယ်အဲ့တော့ကျွန်တော်ကပြန်ပြီးအားရတာပေါ့လေအဲ့တော့တကယ်တော့ကျွန်တော်အာဖရိကရယ်ဆိုတာတက်ကိုကျွန်တော်ကအားပြန်ယူရတာတော့လားပါတယ်အဲ့တော့ကျွန်တော်ကဒီ community နဲ့တွေ့တိုင်းတွေ့တိုင်းပါအားယူလို့ရတယ်ဆိုတာတော့ပို့ပြီးတော့
ပါကျမတို့ဒီအမျိုးသမီးပေါင်းစုံမျိုးဥတော်လိုင်းရေးမှာကျမတို့ကချင်အမျိုးသမီးရေအနေနဲ့အဲလာရောက်ပြီးတော့ဖြောပြချင်းဖြစ်ပါတယ်တချင်းကောင်းစင်ကတော့ခပ်တောက်လာခအိုင်ဆိုတဲ့ချင်းကောင်းစင်ဖြစ်ပါတယ်ချင်းကောင်းစင်ရဲ့အတိတ်ပဲကတော့ကျူဆူပါတယ်ဆိုတဲ့ချင်းဖြစ်ပါတယ်ဒီချင်းကိုရေးချေရချင်းအကြောင်းကတော့လာတဲ့ဧည့်သည်တော်အားလုံးကိုကျမတို့ကချင်အမျိုးသမီးအနေနဲ့ဝမ်ပန်းတတာလေကျမတို့ကျူဆူပြီးတော့ကျမတို့ရဲ့ကချင်ရိုးရာအကတွေနဲ့ဖြောပြချင်းဖြစ်ပါတယ်ဤချင်းကိုကရချင်းအတိတ်ပဲကတော့ကျမတို့အဲတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နဲ့စီလုံးပြီးတော့ကျမတို့ရဲ့မျိုးချစ်စိတ်တက်ကျမတို့ရဲ့တော်လန်ရေးစိတ်တက်ကိုကျမတို့ဖွင့်ပြခြင်းတွေကျမတို့ဒီချင်းကိုကရချင်းဖြစ်ပါတယ
်မြို့မနဲ့အတူတကားအောင်စီရနခြားရင်ဖြစ်ပြီးတော့ဝေမဲ့လေ
ကျွန်တော်ဘုန်းကြီးကဘုချုံဆန်းရဲ့စကားလေးတခွင်းကိုကျွန်တော်အမှတ်ရပြတော့မှခွာရတာပါလဲဆိုလို့ရှိရင်ဘုချောင်းစားပါပြောကျွန်တော်တို့တိုက်ယူရမယ်တိုက်ယူမှရမယ်ဆိုတဲ့စကားလုံးလေးတီတူကပြီတူပဲရှိတယ်ပြီတူကပြီတူကလည်းထောက်ပံ့တယ်ပြီတူကပြီတူကိုကျွန်တော်တို့နှက်ရောင်တိုက်တယ်ဒါကြောင့်ကျွန်တော်တို့အဝင်းရောက်ပြီတူတွေကပါလုံးမှရှိတဲ့ပြီတူတွေကျွန်တော်တို့ဆက်လက်ပြောမှာဘကုကုညီမကျွန်တော်တို့မယူပဲနဲ့ဒီနေ့ဒီချိန်ချင်းမြို့ပေါင်း90 90နဲ့လက်မြို့ကျွန်တော်တို့တင်းနိုင်ပြီ
လေးစနဲ့၃ခန်းရှိပါတယ်ဒီတစ်ခေါက်ပေါ့နော်အဓိကတော့အမျိုးသမီးတွေချက်ပြုတ်ကြပါတယ်ကျမတို့အမျိုးသမီးတွေဆိုတာတော့ထမင်းဟင်းအဓိကချက်တယ်ဆိုတော့လေဒီဟာနဲ့ပဲကျမတို့ရန်ပုံငွေရှာတတ်တာပါကချင်လူတယ်ချင်းလူတယ်ကယားလူတယ်ပြီးတော့မှကရင်လည်းလူတယ်စကိုင်းတိုင်းလူတယ်ရန်ကုန်လည်းလူတာပေါ့နော်မုံရွာလည်းလူတယ်ကျမတို့တော်တော်များများလူဖြစ်ပါတယ်ပြီးတော့ကျမတို့ NUG ဖက်ကိုလည်းကျမတို့ကလေးများမိခင်တွေကလေးများစောင့်ရှောက်ရေးပေါ့နော်ကျမတို့လူဖြစ်ပါတယ်ရှင်
ပြာတော့တော်လန်ရေးအကဖြစ်တယ်เนาะနောက်ပြီးတော့ကျမတို့ကချင်း culture တွေကိုလည်းculture နဲ့ကျမတို့ကချင်းလူမျိုး unity ကိုလည်းထုတ်ပြတယ်ပေါ်ပြတယ်ကချင်းဖြစ်တယ်ဒါကြောင့်ဒီချင်းကိုကျမတို့ဒီနေ့ရွေးချယ်ပြီးအကဖြစ်တာဖြစ်ပါတယ်အခုဒီနေရာမှာเนาะကျမတို့မြန်မာပြည်အတွက်တော်လန်ရေးအတွက်ကျမတို့မြန်မာပြည်လူမျိုးတွေအကုန်လုံးစူးစမ်းပြီးညီညွတ်ညီမျှစူးစမ်းနေတဲ့အချိန်မှာလည်း ကျမတို့ကချင်သူမျိုးတွေကျမတို့ကချင်သူငယ်တွေအနေဖြင့်အတိုင်းပြည်ကိုချစ်တဲ့စိတ်တွေပုံပြီးသုံးမွားစေဖို့လုံဆော်တဲ့အနေနဲ့လည်းဒီတချင်းကိုအကောင်လုံးရဲ့ရှေ့မှာဒီလိုမျိုးကဖြစ်တာဖြစ်ပါတယ်လို့ကျေးဇူးတင်ပါတယ
ခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ပြဖို့အချိန်ရောက်ပါပြီရှင်တရားစတာပေါ်ကျွေတဲ့ကချင်ပြည်နယ်မှာတစ်တော်ပြုံးတိမှုတွေတတ်တူတူဖော်မှုတွေစိမဲ့ကမ်းမဲ့စိုက်ပျိုးမှုတွေကြောင့်တဘာဝဝင်းကျင်တဲ့ဂေဟစနစ်ပြတ်သုံးရတဲ့အခြေအနေတွေနဲ့ဒါရီကိုဘလို့ပြန်ကုစားနိုင်မယ်ဆိုတာကိုကချင်မြေဆန်းစစ်လေ့လာမှုတွေမှာကိုတိုင်ပါဝင်ဆောင်ရွက်နေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်တဆိုင်ကိုဒေါက်ကင်မြူသက်ကမေးမြန်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကချင်ပြည်နယ်ထဲမှာဆိုရင်တပ်တုတွေတူဖော်တာများပါတယ်ရှင်။အဲ့လိုတပ်တုတွေတူဖော်တာများတော့တဘာဝပတ်ဝန်းကျင်ပျက်စီးမှုလည်းတော်တော်လေးဆွဆွဝါရှိပါတယ်။ဒေဟစနစ်တွေဘလောက်ထိများပျက်စီးနေကြလဲအဲ့ဒါလေးအရင်စပြောပါဦ
း။ဟုတ်ကဲ့ပါရှင်မ။ဟိုကျွန်မကတော့စိုက်ပျိုးရေးပညာရှင်ဖြစ်တယ်ဆိုတဲ့အခါကျတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဒီစီမံကိန်းလေးတွေကိုကချင်ပြည်နယ်မှာလုပ်ဖြစ်ပါရဲဆရာမအဲပူတာအိုဆိုလို့ရှိရင်ကစန်တီဆိုတဲ့ဖွဲ့နဲ့ပေါ့နော်မိုးညင်းဆိုလို့ရှိရင်လဲထရဆန်ဆိုတဲ့ဖွဲ့နဲ့နောက်ပြီးတော့ energy data ဆိုလို့ရှိရင်လဲကျွန်မက49 flora international ဖွဲ့နဲ့လုပ်ပါတယ်နောက်ပြီးတော့လဲ youth navigator ဆိုတဲ့ကချင်ပြည်နယ်ကတက်ကြွတဲ့လူငယ်တွေဖွဲ့နဲ့လဲကျွန်မတင်နန်းပေးဖြစ်ပါပေးပြတဲ့အခါမှာကျွန်မရဲ့ဒီစိုက်ပျိုးရေးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဒီဆက်ဆက်ပြီးတွေ့ရှိရလေးတွေကအဓိကတော့ကချင်ပြည်နယ်ကအားလုံးလဲပြီးကြတဲ့အတိုင်းပဲတယန်စာတပေါ်ကျွယ်ဝါတဲ့ပြည်နယ်တစ်ခုဖြစ်တယ်။နောက်သူစီမှာလဲကြောက်စိမ့်တို့ရွှေတို့နောက်ပြီးတော့ပရင်နေထွက်တဲ့ဒေသဖြစ်တယ်ဆိုတော့ဒါနမိတ်ကြီးရဲ့ဖားကန်းကြောက်စိမ့်တွင်နေမှာဆိုလို့ရှိရင်တောင်တောင်ဆိုလို့ရှိရင်ခဏအတွင်းလေးပဲဂျိုင်းဝမ်းဖြစ်သွားနိုင်တဲ့အထိဆယံတရားတွေနဲ့တူခေါ်ချတာလေးတွေ့ရတယ်။အဲကျင်းတချင်းကလည်းခဏနေနဲ့တောင်မီခဲတွေပြည်နေတောင်ဖြစ်ရင်လည်းဖြစ်သွားနိုင်တယ်ပေါ့နော်။ဆယံတရားတွေကလည်းအတော်များပါတယ်။အဲ့လိုမျိုးတူခေါ်တော့ဒီဖားကန်းကြောက်စိမ့်တွင်နေရဲ့အဲ့ဒီဒေသဘက်မှာဆိုရင်တော့တော်တော်များများခံစားရတယ်။ကျမတို့မကြသေးရင်တင်များအတွင်းကတော့ဒီ energy ရဲ့နောက်ဖက်ကန်းချိန်မှာရွှေတွေတွေ့ရခါမှာရွှေတို့ခေါ်ချတာပေါ့နော်မမုံတိုင်းတို့နော်မိုင်းနောင်တို့ဘာလို့ဆိုရင်ရွာလေးဆိုလို့ရှိရင်သူကရိုးရိုးလေးဒီတိုင်းပေါ့နော်အင်နာ20တူးတယ်လို့တူးတာအောင်မှပဲရွှေတွေ့ရဆိုတဲ့ခါကျတော့ကျမတို့စိုက်ပျိုးကင်းနေလိမ္မော်ချမ်းနေလက်ဖက်ခင်းနေအဲ့နေရာတွေမှာဆိုလို့ရှိရင်ရွှေတူးတယ်နောက်ရွှေတန့်စင်တဲ့နေရာမှာတုံးတဲ့ရေတွေကလည်းဒီ energy can နဲ့ကိုစီးဝင်တာတွေလည်းရှိရပေါ့เนาะနောက်တစ်ခုကကြတော့ကျမတို့ energy can ကိုပတ်လည်ဝိုင်းနေတဲ့တောင်ကြီးပေါ့အဲ့ဒါကတော့ဟို kitchen တွေနဲ့တခုရဲတော့မဟုတ်ဘူးပေါ့လေတခြားဒေသတွေမှာလည်းတတော်တွေခုတ်ကြတဲ့အတွက်ကြောင့်မလို့ပေါ့เนาะဒီမြေပြိုတာတွေလည်းရင်ဆိုင်နေရတယ်ပေါ့เนาะဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်မှာဆိုရင်လည်းတရုတ်ပြည်နယ်ဇက်နယ်လည်းနေရပြည်နယ်တွေဖြစ်တော့အမေကြီးရဲ့အဲ tissue ကပြောစိုက်ပျိုးကင်းနေချောင်းမလို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့စေဝါတွေပေါ့အလွန်ကြုံသုံးဆွဲမှုတွေလည်းရှိနေတယ်ဆိုတာမျိုးတွေ့ရှိရပါတယ်ဆရာမ
။ဟုတ်ကဲ့ပါဆရာမ။ kitchen data ဆိုရင်တခြား data တွေလည်းပို့ပြီးတော့ဒီတဘာဝဝန်းကျင်နဲ့ပျက်စီးတယ်။ GH စနစ်နဲ့ပျက်နေဆိုတော့ဒီလိုမျိုးပျက်စီးနေတဲ့ GH စနစ်ကိုပေါ့နော်။ဘယ်လိုပုံစံနဲ့စပြီးတော့ထိန်းသိမ်းနိုင်ပါလဲဆရာ။
အော်အဓိကကတော့ပေါ့နော်ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တယောက်ဖြစ်တဲ့ ဟိုဆရာမဒေါက်တာဝမ်ဂါရီမထိုင်းရဲ့စကားလေးနဲ့ပဲကျွန်မကိုးကားပြီးတော့ပြောချင်တာပေါ့နော်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းဆိုတာကတဲ့ဒီအဖွဲ့အစည်းတစ်ခုလူတယောက်ဒီတက္ကသိုလ်တစ်ခုပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းရဲ့ကနေပြီးတော့တာဝန်ယူဆောင်ရွက်ပြီးဖြည့်ရှင်းသွားနိုင်တာမဟုတ်ဘူးပေါ့လူတူချင်းစီရဲ့အသိပညာနဲ့တာထင်ပေါ့သူတို့ရဲ့ individual activities နဲ့တာထင်လှုပ်ဆောင်နိုင်နေဆိုတော့ကျွန်မတို့ကအဲ့ဓာရီနဲ့ပတ်သက်ပြီးတော့ဒီလူငယ်သိပညာပေးတာတွေပတ်ဝန်းကျင်မှာနေထိုင်တဲ့လူထုနဲ့ပတ်သက်တဲ့ public education တွေဟောပြောပွဲတွေအဲ့ဓာမျိုးတွေပေါ့နော်။နောက်လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုကျင့်ဝတ်နဲ့ညီတဲ့ထုတ်လုပ်မှုမျိုးစိုက်ပျိုးမှုမျိုးကျင့်ဝတ်နဲ့ညီတဲ့လုပ်ကိုင်ဆောင်ရွက်မှုတွေဖြစ်အောင်အသိပညာပေးမှုတွေလည်းတပိုင်းတစလိုအပ်တယ်လို့ထင်ပါတယ်ရှင
်။အခုလိုမျိုးပေါ့နော်။အသိပညာတွေပေးဖို့လိုနေတယ်ဆိုတော့ပထမဆုံးဆရာမအနေနဲ့ပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်သင့်တယ်လို့ပညာပေးနေတာပ
ါဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်ဆိုတာကတော့ပတ်ဝန်းကျင်တစ်ခုလုံးရဲ့60ရာခိုင်နှုန်းကျမတို့ကအသုံးပြုကြရတာဖြစ်တဲ့အတွက်ကြောင့်ဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်မှာလုပ်ကိုင်ဆောင်ရွက်နေတဲ့လူတွေရဲ့ကျန်းမာရေးကလည်းအရေးကြီးတယ်လို့သူတို့လုပ်ကိုင်နေတဲ့ပတ်ဝန်းကျင်ကြီးကရေရှည်တည်တံ့မှုလည်းလိုရယ်ပေါ့နော်ရေရှည်တည်တံ့မှုလည်းလိုရယ်ဆိုတဲ့အခါမှာကျမတို့ကဒီသူတို့တွေရဲ့ကျန်းမာရေးကောင်းမွန်အောင်နောက်ပြီးတော့ရေရှည်တည်တံ့တဲ့စိုက်ပျိုးတဘာဝပတ်ဝန်းကျင်မှာအမြဲတမ်းလုပ်ကိုင်စားတောက်သွားနိုင်ဖို့အတွက်ဆိုရင်ကျမတို့ကဒီဓာတုလျှော့ချတဲ့စိုက်ပျိုးရေးစနစ်တွေနောက်ပြီးတော့ organic စိုက်ပျိုးခြင်းစနစ်တွေနောက်အခြေတကြပေါ့ဒီဇိုင်းတွေဆွဲပြီးတော့ဥယျာဉ်ခြံတိဆောက်တဲ့ permaculture လို့ system နဲ့စိုက်ပျိုးချဖို့ပေါ့အဲ့ဒါလေးတွေကျမအသိပညာပေးနေဖြစ်ပါပဲဆရာမ
ဟုတ်ကဲ့ပါကျွန်တော်အဲ့ဆရာမကချင်ပြည်နယ်ထဲမှာပေါ့နော်ဟိုလောလောဆယ်ဒီဟာစနစ်ပြန်ပြီးတော့ကောင်းလာအောင်ဘာတွေလုပ်အောင်လဲနည်းနည်းပြောပြပေးပါဆရာမဟုတ်ဘာအသိဉာဏ်ကြီးစိုက်ဖို့လို့လဲဘယ်လိုအပင်မျိုးတွေဘယ်လိုပြုစုပြောထောင်အောင်အဲ့ဒါကနေလည်းပြောပြပေ
းဟုတ်ကဲ့ပါဆရာမကချင်ပြည်နယ်ကလေကချင်လူမျိုးတွေရဲ့ခရီးယံဘာသာစကားနဲ့ပြောရမယ်ဆိုရင်ဖျားသခင်ရဲ့ blessing ရထားတဲ့နေရာပေါ့နော်ဆရာမခုနကတွင်းထွက်တွေပေါ်သလိုမျိုးသူတို့ကလည်းလေဟိုတင်းနံစိုက်ပျိုးရေးရဆိုလို့ရှိရင်သူကဘာစိုက်စိုက်ကိုအကုန်ဖြစ်တဲ့သဘောမျိုးရှိပါတယ်ဆရာမနောက်ပြီးတော့လေမွန်ကင်ရင်တနင်္လာနေ့မှာဖြစ်တဲ့ကျမောက်တို့ဘာလို့ဆိုလို့ရှိရင်လည်းသူစိုက်လို့ရပါတယ်။ရှမ်းပြည်မှာဖြစ်တဲ့လက်ဖက်တို့ coffee တို့ဆိုလို့ရှိရင်လည်းကချင်ပြည်နယ်မှာစိုက်လို့ရတာတွေ့ရှိရပါတယ်ဆရာမ။နောက်ပြီးတော့လည်းတခြားမှမရှိရဲပေါ့နော်။တခြားမှမရှိပဲနဲ့ဒီ energy တို့မုံညင်းတို့ဘူတာအိုးဆိုရင်လည်းတကယ်ကိုရှားပါမျိုးစိတ်တွေကျွယ်ဝတဲ့နေရာမျိုးပေါ့။အဲ့မှာတခြားသီးတို့ချင်းဆောင်ကားသီးတို့ထွက်တဲ့နေရာတွေဖြစ်တယ်နော်နောက်ပြီးတော့ grapefruit ဆိုလဲကချင်ပြည်နယ်မှာသူတို့ကအဲ့ဓာတွေကအကုန်စိုက်လို့ရတယ်အောက်ပြည်ရဟာတွေရောရှမ်းပြည်ရဟာတွေရောအကုန်စိုက်လို့ရတယ်လို့သူတို့မှနာမည်ကျော်ကြားတဲ့ only in kachin ဆိုရဲ grapefruit တွေဒီတကြားသီးတွေနောက်ပြီးတော့ချင်းစောကားသီးပေါ့နော်ကျမတို့ဆေးဘက်လဲဝင်တယ်တဲနဲ့ပတ်သက်ပြီးတော့ကောင်းတယ်ဆိုရဲမလင်ချင်ပင်မျိုးတွေလဲကချင်ပြည်နယ်ရဲ့တောကြီးတွေထဲမှာရနိုင်နေပေါ့နော်အဲ့လိုဆိုတော့ကျမရဲ့ဒီ permaculture အသိနဲ့ကျမရဲ့တောင်သူတွေကိုဒီငါးဖောက်သီးပင်နေ grapefruit တွေမလင်ချင်ပင်နေနောက်ပြီးတော့လဲဘွားလဲအရန်ဖြစ်ပါတယ်ဒီကိုနကပါမကချာဒီဇိုင်းနဲ့အမေဆုံးစိုက်ဖို့ပေါ့နော်အဲ့ဒါတွေအကျံပေးဖြစ်တယ်လို့တက်တော့ပြုံးတဲ့နေရာတွေမှာပြန်ဖြစ်ဖို့အတွက်ပို့ဆိုလို့ရှိရင်ကျမ coffee စိုက်ဖို့အဲ့အရာမျိုးတွေလဲအကျံပေးပါတယ်ဆရာမ coffee လဲကျမတို့ energy ဆိုရင်ပင်လယ်ရေမျက်နှာပြင်ထက်ပေ900ကျော်ရွေးရှိပေမဲ့လဲ coffee ဖြစ်ပါတယ်လက်ဖက်တွေလဲဖြစ်ပါတယ်ဖြစ်တဲ့အခါမှာအဲ့မှာကျမတို့coffee bean อ่ะအရေးလိုတဲ့အတွက်ကြောင့်တက်တော်ကြီးပြန်ဖြစ်နိုင်တယ်ဒီအရေးအောက်မှာ coffee site ပို့လဲကျမတို့အကြံပေးပါတယ်ဆရာမ
ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့လေဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပေးရစီနောက်တစ်ပတ်မှာပြန်ပြီးရှင်ရအောင
VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းထုတ်လွှင့်ချက်တွေကိုတော့ VOE မြန်မာပိုင်းရဲ့ website စာမျက်နှာ bami.voenews.com မှာအတန်လွှင့်ချိန်တဲ့ဒီပြင်းကြီးထက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အ
မေရိကန်ပြည်ထောင်စုနှင့်ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံချာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းပူးပေါင်းဆောင်ရွက်မှုတွေနည်းနည်းရှိုင်းရှိုင်းချဲ့ထွင်လာခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလက်တလောလာအိုမှာကျင်းပခဲ့တဲ့အာဆီယံနဲ့ဆွေးနွေးဖက်နိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးမှာပြောကြားခဲ့ပါတယ
်ကျွန်တော်တို့ရဲ့ဆက်ဆံရေးကိုအလုံးစုံမဟာဗျူဟာမြောက်မိဖက်ဖြစ်နဲ့တိုးမြင့်ခဲ့ပါတယ်ရရှိရက်တီဂျူပန်ချက်တွေဖြစ်တဲ့နိုင်ငံခြားဆက်ဆံရေးစီးပွားရေးနဲ့ကာကွယ်ရေးတို့ပြန်လည်ရှင်သန်တက်ကြွစေတဲ့တစ်ချိန်တည်းမှာပဲဒီဂျစ်တယ်ကိစ္စစိုက်ဘာလုံခြုံရေးကျမ်းမာရေးသဘောပတ်ဝန်းကျင်နဲ့ရာသီဥတုစွမ်းအင်သေယူပို့ဆောင်ရေးအမျိုးသမီးများစွမ်းအင်မြင့်တင်ရေးတို့မှာလည်းပူးပေါင်းဆောင်ရွက်မှုတိုးမြင့်နေပါတယ
်အင်ဒိုပစိဖိတ်ဒေသပွင့်လင်းလွတ်လပ်မှုကြွယ်ဝမှုချိတ်ဆက်မှုတည်ငြိမ်မှုဆိုတဲ့ဘုံညွှန်မှန်းချက်နဲ့ဘုံစံတန်ဖိုးတွေအပေါ်မှာအာဆီယံမိတ်ဖက်ကိုတိဆောက်ထားတာဖြစ်ပြီးအာဆီယံရဲ့ဗဟိုပြုမှုကိုလည်းလေးလေးနက်နက်ပိုက်ဖြတ်ထားကြောင်းသူကပြောပါတယ
်ကျွန်တော်တို့ရှုမြင်ထားတဲ့အကန့်အသတ်မဲ့ခွင့်လန်းတွေကိုအမိရသုံးချပြီးတဲ့တစ်ချိန်တည်းမှာပဲအကြီးမားဆုံးစိန်ခေါ်ချက်တွေကိုဖြည့်ရှင်းနိုင်ရေးအာဆီယံနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကလည်းအလွန်ကြန့်ခိုင်ပါတယ်နှစ်ဖက်အပြန်အလှန်ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဟာအရှိတောင်အရှမာရောအမေရိကန်ပြည်တော်စုအတွင်းမှာပါအလုတ်ကင်တွေကိုအားပေးမြင့်တင်ပြီးတော့အမေရိကန်နဲ့အာဆီယံရဲ့စီးပွားရေးနဲ့လုံသားတွေအတွက်အနာဂတ်စီးပွားရေးပုံမူကောင်းမွန်စေပါတယ်အာဆီယံဒေသတော်နိုင်ငံခြားတဲ့ယင်းနှိမ့်မြှုပ်နှံမှုမှာနံပါတ်1ရင်းမြစ်ဖြစ်ရတဲ့အတွက်အမေရိကန်ပြည်တော်စုကအလွန်ဂုဏ်ယူပါတယ်
ဒီပုံမျိုးမှန်းချက်အတွက်စင်ခေါ်ချက်တွေဖြည့်ရှင်းတဲ့နေရာမှာလဲအာဆီယံဘက်ကအတူပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်
whether it's Russia's illegal invasion of Ukraine
Ukraine ပေါ်ရုရှားရဲ့တရားမဝင်ကျူးကျော်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထိန်တဲ့ဒုံးကျည်အစီအစဉ်တွေမြန်မာနိုင်ငံတွင်းကလက်ရှိဖြစ်နေစေခြေကွဲပွဲပြစ်ပခါတွေဒါမှမဟုတ်လဲပြီးခဲ့တဲ့လအနေငယ်တွင်းကတောင်တရုတ်ပင်လယ်ပြင်တွင်းဖိလစ်ပိုင်ကိုတရုတ်ကတရားမဝင်လုပ်ခဲ့တဲ့လူရဲမျိုးဖြစ်စီဘယ်ကိစ္စမဆိုဖြစ်ပါတယ်တရုတ်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်ရလာဖြစ်တဲ့ Second Thomas Show တောင်ဆွဲကိုဒီကနေ့အောင်အောင်မြင်မြင်ရိတ်ခါပို့နိုင်ခဲ့တာကိုလည်းကျွန်တော်အနေနဲ့ဝမ်းမြောက်ဝမ်းသာအသိမှတ်ပြုပါတယ်ဒီကိစ္စကိုကျွန်တော်တို့ချီးမွမ်းဂုဏ်ပြုပြီးဒီလိုဆက်လက်ဖြစ်ထွန်းလာတွေကိုလည်းတွေ့ရဖို့ယုံကြည်မျှော်လင့်ထားပါရယ
်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ပိုပြီးခိုင်မာတဲ့မိတ်ဖက်ဖြစ်ရေးမျှော်လင့်ပြီးလက်ရှိအခက်အခဲဆုံးအရေးကိစ္စတွေအထူးသဖြင့်ကျွန်တော်တို့နိုင်ငံသားတွေအပေါ်ဓာတ်ရိုက်တည်ရမှုရှိတဲ့အရေးကိစ္စတွေကိုဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းဝန်ကြီးဘလင်ကင်ကပြောပါရယ်သူတို့အတွက်ကျွန်တော်တို့မှတာဝန်ရှိသလိုဒီမိတ်ဖက်ဆက်ဆံရေးရဲ့ရည်ရွယ်ချက်ဟာလည်းသူတို့အတွက်ဆောင်ရွက်ရေးပဲဖြစ်ပါတယ်
အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်တယ်လို့ပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပါမယ်။ကာဇာကမ်းမြောက်ဒေသအဖြစ်ခက်ရက်ဆဲရင်းနဲ့တစားကန်တွေလွတ်မြောက်ရေးသဘောတူညီချက်ရရှိနိုင်ရေးဆက်ဆက်ညှိနှိုင်းမှုတွေပြုလုပ်ဖို့အတွက်လာမယ့်ရက်ပိုင်းတွင်အီဂျစ်နိုင်ငံကိုင်ရိုမြို့ကိုအစ္စရေးကိုယ်စားလှယ်အဖွဲ့တွားရောက်မှဖြစ်ကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးယုံကတောက်ကြံနေမှပြောပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီရဲ့အထူးတန်တမာဖြစ်ကမ္ဘောဒီးယားနိုင်ငံကိုသွားခဲ့တဲ့စစ်ကောင်စီဝန်ကြီးဦးကိုကိုလိုက်ဟာဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့တွေ့ဆုံချိန်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့ပြင်ဆင်နေကြောင်းပြောခဲ့ကြောင်းစစ်ကောင်စီပြန်ချရေးဝန်ကြီးဌာနကဩဂုတ်လ2ရက်နေ့မှာသတင်းထုတ်ပါတယ်ဦးကိုကိုလိုက်ဟာခီးစဉ်အတွင်းမှာဝန်ကြီးချုပ်ဟောင်းဟွန်ဆန်ရဲ့တားဖြစ်သူလက်ရှိဝန်ကြီးချုပ်ဟွန်မန်နဲ့တွေ့တဲ့တရက်ထဲမှာပဲဖခင်ဖြစ်သူအထက်လွှတ်တော်ဥက္ကဋ္ဌဟွန်ဆန်နဲ့တွေ့ဆုံခဲ့တယ်လို့လည်းဖော်ပြထားပါတယ်။နောက်တရုတ်နယ်စပ်အနေနဲ့ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လောက်ကင်မြို့ကဆေးရုံတရုတ်ကိုမြန်မာစစ်ကောင်စီစစ်တပ်ကလေကြောင်းတိုက်ခိုက်တာကြောင့်လူ၁၀ဦးသေဆုံးခဲ့ကြောင်းဒေသမီဒီယာတွေကိုကိုကားပြီး AFP သတင်းမှတောက်ချာနေကဖော်ပြထားပါတယ်ရှင်။
နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအပိနှားဆင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ညပိုင်း 9:00 ခန့်နေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ Line to Meter 1925တို့ကနေဖမ်းယူနိုင်စင်နိုင်ပါတယ်ကျွန်မသင်္ကီထိုက်ပါရှင်